Welcome to the Voice of America in Burmese.
ချစ်သည့်မင်္ဂလာပြပြနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ29ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနံပါတ်3048ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
ကျွန်တော်ကြောင်းလင်းမှာမတ်ဤတန့်စင်တဲ့တူနိုင်ငံကထိတ်တန့်ရောက်တဲ့တဲ့တွေကိုကြီးညာသွားဖို့ရှိပါတယ်အမေရိကန်ဆိုရရန်နေရာတချို့ရက်ဆိုင်နေတာအချိန်တစ်ပတ်ကြာလာခဲ့ပြီမဲ့လဲသမရနဲ့ဒီမိုကရက်လွတ်တော်မတ်တွေကြာပြည်လည်မှုတွေအခုချိန်ထိမရသေးပါဘူးနောက်တစ်ခါလက်နက်ကင်ပြည်ပခတွေဖြစ်ပွားနေတဲ့နိုင်ငံတွေအတွင်းမှာရှိနေတဲ့ကလေးငယ်တွေဒီနှစ်အတွင်းပို့ပြီးတော့ဒုက္ခတွေကြုံရတယ်လို့ UNICEF ဖွဲ့ကပြောဆိုလိုက်တဲ့အကြောင်းလာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်ဘင်္ဂလားဒေ့ရှ်နိုင်ငံကရွေးကောက်ပွဲတွေမတိုင်ခင်အတိုက်ခံတွေအကြီးအကျယ်ဖမ်းဆီးခံနေရပြီးတော့ပြည်ပြည်လည်လည်ဖြစ်အောင်လုပ်ကင်ကြဖို့ကုလသမဂ္ဂအတွင်းမှချုပ်ကနေပြီးတော့တိုက်တွန်းလိုက်တယ်ဆိုတဲ့အကြောင်းနဲ့တခြားထူးခြားတာတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကမ္ဘာရဲ့ပဋိပက္ခတွေအတွင်းရက်ဆက်ကြမ်းကြုတ်မှုတွေရဲ့ဒဏ်ကိုကလေးငယ်တွေအရေးအတွက်ခံစားရတဲ့အရေးအတွက်ဟာ2018ခုနှစ်အတွင်းမှာတိတိတသာတိုးလာတယ်လို့ UNICEF ကပြောပါတယ
် Today hundreds of millions of children and young people are living in countries and areas torn apart by conflict
ဒီကြောင့်ကိုသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်တခါစစ်တပ်ရဲ့စီးရဲလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတချို့ကမဟုတ်မမှန်သတင်းတွေထုတ်ပြန်နေမယ်ဆိုရင်ဥပဒေနဲ့ညီဆောင်ရွက်သွားမယ်ကြောင်းတက်မတော်ကသတိပေးလိုက်တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့အဆိုတော်လာရှိုသိအောင်ခေါ်ဂျင်မီဂျက်ကွယ်လွန်သွားပြီဖြစ်ပါတယ်ဒီအကြောင်းတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းနဲ့မတ်ဤတန့်စင်တို့ပြောပြပေးပါအောင်ဗျာ
စီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်ပြီးတော့ထွက်ခွာဖို့အသင့်ပြင်နေကြတယ်ဆိုပေမဲ့အမေရိကန်စစ်ဘက်အရာရှိတွေအနေနဲ့စီးရီးယားမှာအခြေအနေတွေအပြောင်းလဲမရှိအောင်သတိထားနေကြပါတယ်စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကမန်ဘစ်ဆိုတဲ့မြို့ကိုစီးရီးယားစစ်တပ်ဖွဲ့တွေကပြန်ပြီးတော့ထိန်းချုပ်လိုက်တယ်လို့နေတုန်းကကြေညာခဲ့တာဟာမဟုတ်မှန်တဲ့အကြောင်းအမေရိကန်တပ်ဖွဲ့တွေဘက်ကညှင်းပယ်ခဲ့ပါတယ်အဲ့ဒီမန်ဘစ်မြို့ဟာတင်းမာမှုတွေရှိနေတဲ့စီးရီးယားကခတ်ပြည်သူစစ်တွေနဲ့တူရကီတပ်ဖွဲ့တွေအကြားမှာခတ်တို့ရဲ့မြစ်တာရက်ခံချက်ကြောင့်အမေရိကန်ဘက်ကအကူအညီပေးနေတဲ့ဒေသလည်းဖြစ်ပါတယ်စီးရီးယားဆိုကတပ်ရဲ့ကြီးညာချက်ထဲမှာတော့အရေးကြီးတဲ့နေရာတွေကိုဆိုရတပ်ဖွဲ့တွေကသိမ်းယူထားပြီးတော့အဲ့ဒီနေရာတွေကစီးရီးယားပြည်သူတွေနဲ့အဲ့ဒီမှာရှိနေတဲ့လူတွေရဲ့လုံခြုံရေးတွေအတွက်အမှတ်ခံချက်အပြည့်အဝရှိစေမယ်လို့ဆိုပါတယ်ဒါပေမဲ့လည်း IS သွေးကြွအဖွဲ့တွေကိုတိုက်ခိုက်နေတဲ့အမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေဘက်က Twitter လူမှုကွန်ရက်ကနေတစင်တုံ့ပြန်တာကတော့စီးရီးယားဆိုရတပ်ကပြောသလိုအခြေအနေတွေကိုသူတို့မမြင်ရဘူးဒီလိုပြောဆိုချက်ကလည်းမမှန်ကန်ဘူးလို့ဆိုပါတယ်မန်ဘစ်မြို့ကပြည်သူတွေရဲ့ဂုံတိတ်ခါနဲ့လုံခြုံရေးကိုကျွန်တော်တို့အလုံးကလေးလေးစားစားရှိကြောင်းလဲအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေကပြောပါတယ်မန်ဘစ်မြို့အပြင်မှာခြေစိုက်နေတဲ့ဒါဇင်နဲ့ခြေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေဟာလည်းနေရာပြောင်းရွှေ့မှုတွေမရှိဘူးလို့အမေရိကန်ကာကွယ်ရေးအရာရှိတူက VOA ကိုပြောပါတယ်အမေရိကန်တပ်ဖွဲ့တွေအနေနဲ့လုံခြုံမှုရှိဖို့နဲ့စီးရီးယားကနေစနစ်တကျပြန်ထွက်ခွာဖို့ကိုပဲအယုံဆိုင်ထားတယ်လို့ဆိုပါတယ်
မက္ကဆီကိုနဲ့အမေရိကန်ကြားတတိုင်းဆောက်ဖို့အသုံးစိတ်ကိုလွှတ်တော်ကသာမပေးဘူးဆိုရင်မက္ကဆီကိုနဲ့အမေရိကန်နယ်စပ်တစ်လျှောက်လုံးကိုပိတ်ပစ်ပြီးတော့ Honduras, Guatemala နဲ့ El Salvador နိုင်ငံတွေအတွက်အမေရိကန်ကပေးနေတဲ့အကူအညီထောက်ပံ့ခြေတွေကိုဖျက်တောက်ပစ်လိုက်မယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာ Twitter လူမှုကွန်ရက်ကနေတဆစ်ပြီးတော့ချိတ်ချောက်လိုက်ပြန်ပါတယ်အမေရိကန်ကိုအခက်တွေးစေနေတဲ့အဓိပ္ပာယ်မရှိတဲ့လူဝင်မှုကြီးကြေးရေးဆိုင်ရာဥပဒေတွေကိုပြင်ဆင်ဖို့သမ္မတထရမ့်က Twitter မှာရေးသားတောင်းဆိုခဲ့တာပါ။နေစစ်တတိုင်းစောက်ဖို့အသုံးစိတ်ဒေါ်လာ5ဘီလီယံကိုထရမ့်ကတောင်းဆိုထားပြီးတော့ဒီမိုကရက်အမတ်တွေကဒါကိုစန့်ကျင်နေတဲ့အတွက်အမေရိကန်အစိုးရအသုံးစိတ်ကိုအတီးပြုတ်ဖို့သဘောမတူနိုင်ဖြစ်နေတာကြောင့်အစိုးရရန်တရားတွေတစ်စိတ်တစ်ပိုင်းပိတ်ထားရတာအခုဆိုရင်9ရက်မြောက်နေ့ရှိသွားတဲ့အချိန်မှာထရမ့်ကအခုလိုပြောဆိုလိုက်တာပါ။Trump change ချောက်တလို့ဒါမက္ကဆီကိုနဲ့အမေရိကန်နယ်စပ်ကိုပိတ်ပြရမယ်ဆိုရင်တော့နှစ်နိုင်ငံကြားမှာတစ်နှစ်ကို 1.68 ဘီလီယံဒေါ်လာပို့ကူးသန်းရောင်းဝယ်နေမှုတွေလည်းထိခိုက်သွားမယ်အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းနယူးမက္ကဆီကိုပြည်နယ်ကနယ်စပ်ကာကွယ်ရေးနဲ့အကောက်ခွန်ဌာနမှာအဖမ်းဆီးခံထားရတော့တည်ဆုံသွားခဲ့တဲ့ဂေါ်တီမာလာနိုင်ငံသားကလေးငယ်ဟာတုတ်ကွေးရောဂါခံစားခဲ့ရတယ်လို့စစ်ဆေးတွေ့ရှိချက်မှာဖော်ပြထားပါတယ်။သစ်ဆုံးသူဟာအသက်8နှစ်အရွယ်ယောက်ျားလေးတူဖြစ်ပြီးတော့သူ့ရဲ့အသက်ရှူလမ်းကြောင်းနဲ့အဆုတ်ကိုဆစ်ဆေးတဲ့အခါမှာတုတ်ကွေးဖြစ်နေတာကိုတွေ့ရကြောင်းနယူးမက္ကဆီကိုဆေးဝါးဆစ်ဆေးရုံးကနေတုန်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ် တုတ်ကွေးကြောင့်ကလေးငယ်သေဆုံးခဲ့ရတယ်ဆိုတာကိုစစ်ဆေးတွေ့ရှိခဲ့ပြီးတော့ရှေ့ဆက်စစ်ဆေးမှုတွေလုပ်ဖို့လိုအပ်တယ်လို့ဆိုပါတယ်။သေဆုံးသွားခဲ့တဲ့ကွာတီမာလာကရှစ်နှစ်အရွယ်ယောက်ျားလေးဟာဖိလစ်ပီဂေါမက်စ်အလွန်ဇိုဆိုသူဖြစ်ပြီးတော့ဒီဇင်ဘာလ24ရက်ခရစ်စမတ်အကြိုနေ့မှာသူကွယ်လွန်ခဲ့တာပါ။ဒီဇင်ဘာလ10ရက်နေ့တုန်းကလည်းအဲ့ဒီနေဆက်ကာကွယ်ရေးအကောက်ခွန်ဌာနမှာပဲဖန်စီခန္ဓာတော့အသက်9နှစ်အရွယ်ကလေးမလေးတူသေဆုံးခဲ့ရပါသေးတယ်သူကလည်းဂေါတီမာလာနိုင်ငံကနေလာခဲ့တဲ့သူပါပဲသူတို့နှစ်ဦးလုံးဟာအမေရိကန်ပြည်ထောင်စုမှာအလုပ်ရှာဖို့ထွက်လာတဲ့သူတို့ရဲ့ဖခင်နဲ့အတူလိုက်လာခဲ့ကြတဲ့သူတွေပါကလေးမလေးသေဆုံးရတဲ့အကြောင်းရင်းကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးသူတို့နှစ်ဦးသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်အထက်လွှတ်တော်တရားရေးကော်မတီမှာလာမယ့်နေဆန်းကြရင်ကြားနာစစ်ဆေးမှုလုပ်ဖို့ဒီအထက်လွှတ်တော်အမတ်ဒိုင်းယန်ဖိုင်းစတိုင်းကတောင်းဆိုထားပါတယ်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာမီးလောင်မှုကြောင့်ထောင်ထဲချတဲ့မဲပေးဆက်တွေပျက်စီးခဲ့ရတာအပါအဝင်တခြားပြဿနာတွေဆက်တိုက်ဖြစ်နေတာကြောင့်ခဏခဏနောက်ဆုတ်ထားရတဲ့ရွေးကောက်ပွဲတွေကိုလာမယ့်တရင်းတွေနေ့မှာတော့ကျင်းပမယ်ဆိုတဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုကွန်ဂိုသမ္မတဂျိုးဆက်ကာဘီလာကကာကွယ်ပြောဆိုလိုက်ပါတယ်စီစဉ်ထားတဲ့အတိုင်းဒီဇင်ဘာလ30ရက်နေ့မှာမဲမပေးနိုင်စရာအကြောင်းမရှိဘူးလို့ကွန်ဂိုသမ္မတက VOA Swahili ဌာနနဲ့စာသားပြည်နောင်ပိုင်းတို့ကတည်ထောင်တွေ့ဆုံဆွေးနွေးခဲ့မှာပြောဆိုခဲ့ပါတယ်ရွေးကောက်ပွဲအတွက်လုံခြုံရေးအပြည့်အစုံချထားနိုင်ပြီဖြစ်ပြီးတော့ရွေးကောက်ပွဲကော်မရှင်ကလည်းမဲတွေလက်ခံဖို့အသင့်ဖြစ်နေတဲ့အကြောင်းသမ္မတကပြောပါရယ်။ကွန်ဂိုနိုင်ငံကင်ရှာဆာမြို့တော်ကဂိုဒေါင်တစ်ခုမီးလောင်ရာကနေမဲပေးတဲ့ဆက်တွေနဲ့တခြားရွေးကောက်ပွဲအတွက်လိုအပ်တဲ့ဆက်တွေပျက်စီးသွားခဲ့တာကြောင့်ဒီဇင်ဘာလ23ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲကိုနောက်တစ်ပတ်ကိုရွှေ့ဆိုင်ခဲ့ရပါရယ်။အခုချိန်မှာအစိုးရကရွေးကောက်ပွဲကျင်းပဖို့လိုအပ်တဲ့ပစ္စည်းတွေအစုံအလင်ပြင်ရပြီလို့သမ္မတကာဘီလာက VOA ကိုပြောပါရယ်။ပြည်ကလာပိုင်းတွေကမဲပေးဆက်တွေကလက်နဲ့ထိတွေ့ပြီးတော့တယောက်ပြီးတယောက်မဲပေးရတာကြောင့်ယောဂါကူးနိုင်တဲ့အတွက်ပြည်ကလာတွေတုန်းကအီဘိုလာယောဂါပြန့်ပွားမှုကြောင့်လူ300ကျော်သေဆုံးရတဲ့အရှေ့ပိုင်းတိုင်းနှစ်ခုအတွင်းမှာရွေးကောက်ပွဲကိုမတ်လတည်နောက်ဆုတ်ဖို့ဆိုတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုတော့သမ္မတကဆန့်ကျင်ထားပါတယ်
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ UAE American တာမြန်မာဘိုင်းကစနေမနက်ခင်းနိုင်ငံတကာသတင်းတွေကိုတက်ရိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါလေ။ကမ္ဘာနိုင်ငံတော်တော်များများကလက်နက်ကင်ပြစ်ပကတွေအတွင်းရက်ဆက်ကြမ်းကြုတ်တဲ့ဒဏ်တွေကိုခံရတဲ့ကလေးငယ်အရေးအတွက်ဟာအခု2018ခုနှစ်အတွင်းမှာတိတိသာသာတိုးလာခဲ့တယ်လို့ UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရဲ့မွေဖွဲ့ကပြောပါတယ်။အဲ့ထက်မှာမြန်မာနိုင်ငံကကလေးငယ်တွေလည်းပါတယ်လို့မနေ့ကထုတ်ပြန်တဲ့ UNICEF ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အကြမ်းဖက်ရက်ဆက်မှုတွေကိုကျူးလွန်ခဲ့တဲ့သူတွေဟာလည်းအေးအေးယူမခံရတော့ဖြစ်နေတာမို့အခြေအနေတွေကပိုဆိုးလာတဲ့ကလေးငယ်တွေကိုကူညီကာကွယ်ဖို့အခုတက်ပို့ပြီးတော့လှုပ်ဆောင်မှဖြစ်လိမ့်မယ်လို့လည်း UNICEF အကြီးအကဲတူကပြောပါတယ်။လက်နက်ကင်ပြစ်ပခါတွေဖြစ်ပွားနေတဲ့တိုင်းပြည်တွေမှာရှိနေတဲ့ကလေးငယ်တွေဟာလူသားတိုင်းဖြစ်အုံပြုခံရတာတိုက်ခိုက်ရေးမှာသုံးဖို့စုဆောင်းခံရတာအတင်းအဓမ္မပေးစားခံရတာမရင်းကျင့်ခံရတာဖမ်းဆီးခံရတာတွေဟာလှုပ်ထုံးလုံလီတွေလို့ဖြစ်လာနေပြီးတော့ဒီပြစ်ပျက်တွေဟာဒီမြန်မာနိုင်ငံအပါအဝင်ယီမင်ကွန်ဂိုနိုင်ဂျီးရီးယားနဲ့တောင်ဆူဒန်နိုင်ငံတွေမှာတိတိတသာဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေရဲ့လူခွင့်ချိုးဖောက်ခံရတဲ့သတင်းတွေဟာလည်းကုလသမဂ္ဂကိုတောက်လျှောက်ဆက်ပြီးတော့ဝင်လာနေပြီးတော့အဲ့ထဲမှာရိုဟင်ဂျာတွေအတွက်ဒီအခွင့်အရေးဆုံးရှုံးမှုတွေရှိနေတာတွေလွတ်လွတ်လပ်လပ်သွားလာလှုပ်ရှားခွင့်မရှိတာတွေလည်းပါတဲ့အတွက်ကြောင့်မလို့ဒီအခွင့်အရေးတွေကိုပြန်ရဖို့ UNICEF ဖွဲ့ကတောင်းဆိုထားပါတယ်။2018ခုနှစ်အတွင်း UNICEF အဖွဲ့ကကြိုးပမ်းမှုကြောင့်ထောင်ထဲချတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကိုစိတ်ပိုင်းဆိုင်ရာကိစ္စတွေတိုးတက်လာအောင်လည်းကူညီခဲ့တယ်လို့ဆိုပါတယ်
။အခုလာမယ့်တရင်းနေ့မှာကျင်းပမယ့်ဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲဟာအကြမ်းဖက်မှုတွေကင်းစင်ပြီးတော့ဆက်ဖက်မှုရှိတဲ့ငြိမ်းချမ်းပြီးတော့အားလုံးပါဝင်နိုင်တဲ့မှန်ကန်ဖြောင့်မတ်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုလားတဲ့အကြောင်းကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကကြေညာပေးနေမှာပြောဆိုလိုက်ပါတယ်။သတင်းပတ်ပေါင်းများစွာနိုင်ငံတော်အကြမ်းဖက်မှုတွေနဲ့ဖမ်းဆီးမှုတွေကြုံပြီးနောက်ပိုင်းတောက်ကြနေမှာတော့မဲဆွေစည်းဝေးကာလပြီးဆုံးသွားခဲ့ပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာဦးဆောင်နဲ့အဝါမီလီဂ်ပါတီကတတိယမြောက်တည်ထောင်ရဖို့မျှော်လင့်နေကြတာပါ။အဓိကတိုက်ခံပါတီဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ကိုဦးဆောင်နဲ့ရှေခ်ဟာစီနာရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခလီဒါဇီယာကတော့အကျင့်ပြတ်ခြားစားမှုဆွဆွဲခြင်းနဲ့ထောင်ချခံရတာဖြစ်ပါတယ်။သူခုလိုထောင်ချခံရတာကနိုင်ငံရေးပြောကမကင်းဘူးဆိုပြီးတော့ဝန်ကြီးချုပ်ဟောင်းစီယာကဝေဖန်ထားတာပါ ပြီးခဲ့တဲ့2014ရွေးကောက်ပွဲရလဒ်ကို BNP ပါတီကဆန့်ကျင်ခဲ့တာပါဒီပါတီနှစ်ရက်ရဲ့မဲဆွယ်စည်းရုံးမှုတွေအတွင်းတည်ဆုံးတရားရမှုတွေရှိတယ်ဆိုပြီးတော့သတင်းမီဒီယာတွေကပြောဆိုထားပါတယ်ပြီးခဲ့တဲ့လာစားပိုင်းကလေးကခုချိန်ထိအတိုက်ခံခေါင်းဆောင်9000ကျော်အဖမ်းခံရပြီလို့ BNP ပါတီကပြောဆိုထားတာပါ
အာဖရိကကနေပြီးတော့ဥရောပမှာရွှေ့ပြောင်းနေတိုင်းဖို့ဒီလီဗျာကမ်းလွန်ပင်လယ်ပြင်ကနေထွက်ခွာလာတဲ့အာဖရိကန်အယောက်330ကိုတင်ဆောင်လာတဲ့တင်မော်ဒစီစပိန်နိုင်ငံတောင်ပိုင်းကအယ်ကရက်စ်စိတ်ကမ်းမြို့ကိုမနေ့ကဆက်ကပ်ခဲ့ပါတယ်သူတို့ကိုမော်တာနဲ့အီတလီနိုင်ငံတွေကလက်မခံခဲ့တာကြောင့်စပိန်နိုင်ငံကိုထွက်လာခဲ့တာပါဒီတင်မော်ကိုမောင်းနှင်လာတာကလူသားချင်းစာနာမှုဆိုင်ရာ NGO အဖွဲ့အစည်းတစ်ခုကဖြစ်ပြီးတော့ပြီးခဲ့တဲ့ပတ်တွင်းမြေရဲပင်လယ်ထဲမှာနစ်မြုပ်နေတဲ့လေ3စီးမှာပါတဲ့လူတွေကိုဆယ်ယူပြီးတော့သူတို့ကကူလိုခေါ်ခဲ့တာဖြစ်ပါတယ
်။ဤစင်းနိုင်ငံကရိုမျိုးတော်အပြင်ဘက်ကဂီဇာပိရမစ်တွေနားကိုလာတဲ့ဘတ်စကာတစီဘုံဖောက်ခံရတဲ့အတွက်အလဲဘက်ခီးလာတဲ့ဗီယက်နမ်နိုင်ငံသားနှစ်ယောက်နဲ့အီဂျစ်အဲလန်ညွန်တယောက်တောက်ကြနေမှာတည်ဆုံသွားခဲ့ရပါတယ
်
။ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုကျော်အောင်လင်းနဲ့မအီတန့်စင်တို့ပြောပြခဲ့ကြတာပါခင်ဗျာ။မြန်မာပြည်ဆိုင်ရာသတင်းလွှာတွေမတင်ဆက်ခင်မှာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်။ကမ္ဘာနိုင်ငံအတော်များများကပြည်ပခါတွေအတွင်းရက်ဆက်ကြမ်းကြုတ်မှုတွေကိုဒီဒဏ်ကိုခံရတဲ့ကလေးငယ်အရေးအတွက်ဟာအခု2018ခုနှစ်အတွင်းမှာတည်တည်တသာတိုးလာတယ်လို့ UNICEF လို့ခေါ်တဲ့ကမ္ဘာကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောကြားလိုက်ပါတယ်။ရက်ဆက်မှုဒဏ်တွေကိုခံရသူတွေထဲမှာမြန်မာနိုင်ငံကကလေးငယ်တွေလည်းပါဝင်နေတယ်လို့ဆိုပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းဆက်ပြီးပြောပြမှာပါ။
မကြခင်ရပိုင်းတွင်းမှာပဲကုန်ဆုံးတော့မဲ့2018ခုနှစ်အတွင်းပြည်ပကတွေကြားမှာဒုက္ခခံစားနေကြရတဲ့ကလေးငယ်တွေကိုကဘာကအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့ဒီဇင်ဘာလ28ရက်နေ့ကထုတ်ပြန်တဲ့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့12လကာလအတွင်းနနေကန်ပြည်ပကတွေဖြစ်ပွားတဲ့ကဘာတပေါင်းကဒေသတွေမှာအကြမ်းဖက်မှုတွေအကြားကလေးငယ်တွေနေထိုင်ခဲ့ရတဲ့အခြေအနေတွေဟာဆိုးဆိုးဝါးဝါးဆက်ပြီးတော့ကြုံတွေ့ခဲ့ရတယ်လို့ UNICEF အဖွဲ့ရဲ့အရေးပေါ်အစည်းအဝေးဆိုင်ရာညွှန်ကြားရေးမှူးManuel Fontaine ကပြောပါလေအချမ်းမရက်စက်မှုတွေကိုကျွလွန်ခဲ့တဲ့သူတွေဟာလည်းအေးအယူမခံရသလောက်ဖြစ်နေတာမို့အခြေအနေတွေဟာပိုပြီးတော့ဆိုးလာခဲ့တယ်။ကလေးငယ်တွေကိုကူညီဖို့အခုတည်းပိုပြီးတော့လှုပ်ဆောင်မှဖြစ်လိမ့်မယ်လို့လည်းသူကပြောပါလေ။လက်နက်ကိုင်ပြစ်ပကတွေဖြစ်ပွားနေတဲ့အတိုင်းပြည်တွေမှာရှိနေကြတဲ့ကလေးငယ်တွေဟာလူသားတိုင်းအဖြစ်အသုံးပြုခံရတာတက်ခိုင်မှာသုံးဖို့စူဆောင်းခံရတာအတင်းအဓမ္မပေးစားခံရတာမရင်းကျင်ခံရတာအဖမ်းခံရတာတွေဟာလုံထုံးလုံနည်းတွေအဖြစ်ရှိလာနေပြီးဒီဖြစ်ပျက်တွေကစီးရီးယား၊ယီမင်ကွန်ဂို၊နိုင်ဂျီးရီးယား၊တောင်ဆူဒန်နဲ့မြန်မာစတဲ့နိုင်ငံတွေမှာတည်တည်တာတာရှိခဲ့တယ်လို့ UNICEF ဖွဲ့ကပြောပါတယ်။နှစ်တကူကာလမှာဒုက္ခရောက်နေတဲ့ကလေးငယ်တွေကိုမမေ့ကြဖို့ UNICEF အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Henry Tafo ကဗီဒီယိုသတင်းစကားပါပါတယ
်။ As people prepare to celebrate the coming of a new year, I hope we also remember those who are not so lucky.
ဒါမေးနှစ်တကူကြိုးစားဖို့လူတွေပြင်ဆင်နေကြချိန်မှာကမ္မကောင်အကြောင်းမလှကြသူတွေကိုလည်းသိရကြလိမ့်မယ်လို့အစ်မမျှော်လင့်ပါတယ်ဒီကနေ့ကဘာတစ်ပတ်မှာတန်းနဲ့ချီရှိတဲ့ကလေးနဲ့လူငယ်တွေဟာပြိပက္ခဖြစ်ပွားရာနိုင်ငံတွေမှာနေထိုင်နေကြရပါတယ်စီးရီးယား၊ယီမန်၊တောင်ဆူဒန်လေအာဖရိက၊နိုင်ဂျီးရီးယား၊အီရတ်၊အာဖဂန်နစ္စတန်၊မြန်မာနဲ့ကွန်ဂိုတို့အပြင်တခြားနိုင်ငံအများပြားတွေမှာဖြစ်ကြပါတယ
်ကဘာမှာဖြစ်ပွားနေတဲ့ပြိပက္ခတွေကပို့ပြီးတော့ပြင်းထန်လာနေတာမို့ကလေးငယ်တွေရင်ဆိုင်နေရတဲ့အခြေအနေတွေဟာလည်းပိုပြီးတော့ဆိုးဝါးလာနေတယ်လို့ Henry Tafo ကပြောပါတယ်
Today conflicts are more frequent, more violent and longer lasting. And children pay the highest price. Their lives are
ဒီကနေ့ပြည်ပခါတွေပိုဖြစ်ပွားနေပါတယ်ပိုရက်ဆက်ကြမ်းကြုတ်လာတယ်ပိုကြာရှည်လာတယ်ကလေးတွေဟာဒီဒုက္ခကိုအများဆုံးပေးဆပ်ကြရတာဖြစ်ပါတယ်သူတို့တွေရဲ့ဘဝဟာအိမ်မက်ဆိုးပါပဲ
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ညာတွေရဲ့အခွင့်အရေးချိုးဖောက်ခံရတာတွေနဲ့ပတ်သက်တဲ့သတင်းတွေကိုကုလသမဂ္ဂကဆက်ပြီးတော့လက်ခံရရှိနေတော့မယ်ဖြစ်တဲ့အကြောင်းအဲ့ဒီသတင်းတွေထဲမှာအသက်ခံရတာပျောက်ဆုံးသွားတာနဲ့အဖမ်းခံရတာတွေလည်းပါဝင်ပြီးရိုဟင်ညာတွေလွတ်လပ်စွာလှုပ်ရှားသွားလာခွင့်မရှိတာကျန်းမာရေးနဲ့ပညာရေးဆိုင်ရာအခွင့်အရေးတွေလည်းမရရှိဘဲဖြစ်နေတယ်လို့ UNICEF ဖွဲ့ရဲ့မနေ့ကထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီအခွင့်အရေးတွေကိုရိုဟင်ညာကလေးငယ်တွေမရရင်လူ့ဖွဲ့စည်းကိုထောက်ကူပေးဖို့လိုအပ်တဲ့အရေးချင်းနေသူတို့မှမရှိဘဲဖြစ်နေလိမ့်မယ်လို့လဲဆိုပါတယ်2018ခုနှစ်အတွင်း UNICEF အဖွဲ့ရဲ့ကြိုးပမ်းမှုတွေကြောင့်နိုင်ဂျီးရီးယားနိုင်ငံမှာလက်နက်ကင်တိုက်ခိုက်ဖို့စူးစောင်းခံခဲ့ရတဲ့ကလေး833ဦးအော်တိုဝါလာတုန်းကပြန်ပြီးတော့လွတ်မြောက်လာခဲ့တဲ့အကြောင်းတောင်ဆူဒန်မှာမိဘတွေနဲ့ကွဲကွာနေတဲ့ကလေး6000မိသားစုတွေနဲ့ပြန်လည်စုံစည်းနိုင်ခဲ့တဲ့အကြောင်းထောင်နဲ့ချီတဲ့ရိုဟင်ညာဒုက္ခသည်ကလေးငယ်တွေကို စိတ်ပိုင်းဆိုင်ရာကြမ်းမာတိုးတက်မှုတွေရှိလာအောင်လဲကူညီပေးခဲ့ကြောင်းနဲ့လိမ်မိုင်းဆိုင်ရာကြမ်းဖက်မှုခံခဲ့ကြရတဲ့အီရတ်နိုင်ငံကအမျိုးသမီးနဲ့ကလေးငယ်တွေကိုလည်းတိုးတက်မှုတွေရှိလာအောင်ကူညီနိုင်ခဲ့တဲ့အကြောင်းမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလာမယ့်နှစ်သစ်မှာကလေးတွေအပေါ်ကြမ်းဖက်မှုတွေကိုရပ်တန့်ကြဖို့ UNICEF အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Henrietta Fore ကတိုက်တွန်းပါတယ်။ကလေးတွေကိုကြမ်းဖက်မှုလုပ်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တာကြောင့်တိုက်ခိုက်နေကြတဲ့အဖွဲ့တွေအားလုံးကနိုင်ငံတကာဥပဒေကိုလေးစားလိုက်နာကြဖို့နဲ့ကလေးတွေရှိနေကြတဲ့စာတင်ကျောင်းတွေဆေးရုံတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်ကြဖို့ကလေးငယ်တွေကိုကာကွယ်ရေးကမ္ဘာနိုင်ငံတွေကဝိုင်းပြီးတော့ကြိုးပမ်းကြဖို့ကိုလည်း UNICEF အဖွဲ့ကတိုက်တွန်းထားပါတယ်
။ကိုကျော်လင်းတင်ပြခဲ့တာပါ။အခုတော့တက်မတော်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။မြန်မာစစ်တပ်ကလေးလကျော်ကြာအပြစ်အခတ်ရပ်ဆဲထားတယ်လို့ကြေညာထားပေမဲ့တိုက်ခိုက်မှုတွေရှိခဲ့ကြောင်းဖော်ပြခဲ့တဲ့သတင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေဟာမှားယွင်းကြောင်းနဲ့မဟုတ်မမှန်သတင်းတွေဆက်လက်ထုတ်ပြန်နေမယ်ဆိုရင်ဥပဒေအနေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းတက်မတော်ကသတိပေးလိုက်ပါတယ်။ဆက်သွယ်ဆောင်သနာတဲ့မဆူမုံကအကြောင်းစုံကိုပြောပြမှာပါ
။စစ်စင်ရေးဒေတာတချို့မှာစစ်ရေးလှုပ်ရှားမှုတွေရပ်ဆိုင်းထားဖို့ကြေညာပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုတော့မကြသေးခင်ကသတင်းဖော်ပြချက်တွေဟာမမှန်ကန်ကြောင်းနဲ့ဒီလိုမမှန်ကန်တဲ့အချက်အလက်တွေကိုမဖော်ပြဖို့တက်မတော်ကကြေညာချက်ထုတ်ပြန်သတိပေးလိုက်တာပါ။မမှန်ကန်တဲ့အချက်အလက်တွေကိုအတိပြုချက်မပြုဘဲဖော်ပြခဲ့တယ်ဆိုတော့သတင်းဌာနခုနှစ်ခုရဲ့လုပ်ရက်တွေကိုဖြည့်ရှင်းပေးဖို့ကိုလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့ပါတယ်။မြန်မာစစ်တပ်ရဲ့ဒီဇင်ဘာလ25ရက်နေ့ကအကြောင်းကြားစာနဲ့ပတ်သက်လို့တက်မတော်နဲ့သတင်းမီဒီယာတွေဘက်ကလိုလားချက်တွေလိုအပ်ချက်တွေကိုတော့သတင်းမီဒီယာကောင်စီဘက်ကတရားဝင်ကြေညာချက်ထုတ်ပြန်အတည်ပြုခဲ့တဲ့အကြောင်းသတင်းမီဒီယာကောင်စီရဲ့တွေ့ပတ်အတွင်းရေးမှူးဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်။အခုကဟိုတိုင်းစာတော့မဟုတ်ဘူးနော်။တိုင်းစာအထင်တော့မဟုတ်ဘူး။သူကအဲ့ဒီသတင်းမှားယွင်းတဲ့အကြောင်းအဲ့တော့အဲ့ဒီသတင်းကချက်လက်အောင်မှားယွင်းတယ်တော့သူတို့တက်မတော်နဲ့ဖြစ်ပေါ်လာမဟုတ်တဲ့အကြောင်းရယ်။နောက်ပြီးတော့အဲ့ဒီမီဒီယာတွေကဒီလိုမျိုးကောင်းစင်နဲ့ပေါ်ပြတဲ့ဟာကငင်းငင်းဖြစ်စဉ်ကိုစွာပြီးဆက်ရောက်နေနိုင်တယ်ဆိုတာရယ်။နောက်ဆိုတော့ဟိုသူတို့ကတော့အဲ့ဒီမီဒီယာကိုတိုက်တွန်းပြီးပါကောင်းစင်အနေနဲ့တိုက်တွန်းပြီးပါဆိုတဲ့သဘောမျိုးပေါ့။အဲ့ဒီသဘောမျိုးနောက်ဆိုရင်အဲ့ဒီသတင်းချက်လက်ကိုကြီးကြပ်မှန်ကန်အောင်ရေးဖို့အတွက်ဒီလိုကိစ္စမျိုးတွေမှာတိုက်တွန်းခိုင်းတဲ့အစားမျိုးပေါ့။ဟိုတိုင်းနေဆိုတဲ့အဆင့်တော့မဟုတ်ဘူး။အော်တိုင်းနေဆိုရင်ကျွန်တော်တို့ကတော့အဲ့ဒီမီဒီယာတွေကိုထိတ်ခေါ်ပြီးတော့ဘယ်လိုဖြေရှင်းစာလဲဆိုတော့အဲ့ဒီအချက်မျိုး
ဒီသတင်းပတ်အစောပိုင်းရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဖော်ပြချက်တွေကိုသတင်းတွေမှာဖော်ပြရမှာတော့ VOA နဲ့သတင်းဌာနတချို့ကတက်မတော်တာဝန်ရှိတဲ့သူတွေနဲ့အတူပြုမေးမြန်းမှုတွေရှိခဲ့ပေမဲ့လို့ကြံသတင်းဌာနခုနှစ်ခုကတော့အချက်လက်မှန်ကန်မှုမရှိတဲ့သတင်းတွေကိုတစ်ဖက်သက်ဖော်ပြခဲ့တယ်လို့လည်းတက်မတော်ရဲ့ကြေညာချက်ကဆွတ်ဆွတ်ထားတာပါတက်မတော်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးရဖို့ကြိုးပမ်းနေချိန်မှာအထင်အမြင်လွဲမှားစေတဲ့မဟုတ်မမှန်သတင်းထုတ်ပြန်တာတွေစစ်စစ်အတူပြုတာတွေမလုပ်ဘဲမဖော်ပြကြဖို့နဲ့ဖော်ပြခဲ့မယ်ဆိုရင်သက်ဆိုင်ရာသတင်းဌာနတွေကိုဥပဒေနဲ့အညီဆောင်ရွက်သွားမယ်ဆိုတာကိုသတိပေးထားပါတယ်။ဒါပေမဲ့လည်းသတင်းမီဒီယာတွေအနေနဲ့မြန်မာစစ်တပ်တာဝန်ရှိသူတွေအပါအဝင်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းရမှာတော့အခက်အခဲတွေကရှိနေတာပါ။သတင်းမီဒီယာကောင်စီရဲ့ကြေညာချက်နဲ့ပတ်သက်လို့တက်မတော်တာဝန်ရှိသူတွေရဲ့သဘောထားကိုသိနိုင်ဖို့ BOA ကစူးစမ်းရမှာလဲဆက်သွယ်မေးမြန်းလို့မရခဲ့ပါဘူး။ဒီအတွက်လည်းတာဝန်ရှိသူတွေအနေနဲ့သတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံနိုင်အောင်ဒီထက်ပိုဆောင်ရွက်ပေးဖို့လိုနေပြီလို့ဝါရင်သတင်းသမားတူဦးဖြစ်တဲ့ကိုတီဟာသွေးကအကြံပြုပါတယ်
။ဒီစီအတီတူရှိမရှိပဲလို့ဆိုတာကကျွန်တော်တို့အတီတူနိုင်အောင်လည်းတစ်ဖက်ကနေပြီးတော့ကျွန်တော်တို့အတီတူနိုင်တဲ့နီးလမ်းတွေအခွင့်အရေးတွေပေးထားဖို့လိုပါတယ်။အခွင့်အရေးတွေနီးလမ်းတွေမပေးထားဘဲနဲ့စီစီအတီမပြုဘူးလို့ပြောလို့တော့မရဘူးကြာ။အဲကိုမီဒီယာဘက်ကလည်းတခုရှိတာလေ။ဟိုအစီစီအတီတူနိုင်တဲ့နီးလမ်းတွေကိုတက်တဲ့ပြေစူးစမ်းဖို့တော့လိုတာပေါ့နော်။ကျိုးပန်းပြီးတာမှမရမှကျွန်တော်တို့ဒီတရေကိုတွေ့ဟိုနဲ့ချက်ပြင်းပြီးပြန်ပါတော့ဘာလို့ဆိုတော့ကျွန်တော်မီဒီယာမှာလည်းတစ်ဖက်တောင်နားထောင်ပြီးလုံးသွင်းရမယ်ဆိုတာကျွန်တော်ထုတ်ပြရမယ်ဆိုတာကျွန်တော်အက်စ်မှာရှိပြီးသားဆိုတော့တခြားနဲ့ကြားရင်ကျွန်တော်တို့ကဟိုတခြားနဲ့ကြားတဲ့ဆာမှာဟိုတစ်ဖက်ကလည်းအပြည့်မပြနိုင်ဘူးဆိုတဲ့ဆာမှာရေးတဲ့ဆာမှာလည်းကျွန်တော်တို့သတိထားပြီးတော့လည်းရေးဖို့လိုတာပေါ့နော်တခြားနဲ့ကြားတာဖြစ်တဲ့အတွက်ရေးတဲ့ခါလည်းမှလည်းတင်းတင်းကျပ်ကျပ်ရေးတင်တာပေါ့ဒါကတော့ကျွန်တော်တို့ဘက်ကလည်းကြိုးပမ်းဖို့လိုပါတယ်ဆိုတော့ဟိုအဓိကတော့ဗျာဟိုတပ်မတော်ကပြောတယ်ဟလာဟိုစီစစ်ပြီးမလုပ်ဘူးဆိုလို့ရှိလို့ရေးယူမယ်ဆိုတာကဒီလိုလေးပါပဲအဲ့တော့စီစစ်ဘလို့စီစစ်လို့ရမယ်ဆိုတော့ဒီနောက်တော့တဘာလေးထုတ်ပြန်ပေးဖို့လိုပဲဆိုတော့အခုမီဒီယာကောင်စီတက်မှုရရတဲ့အခါမှာကျွန်တော်ဆင်တယ်ဒီကိစ္စကိုရှေ့တန်းပြင်ပြီးတော့ထိတိုင်းရဲ့ အခြေရပါလိမ့်မယ်လို့ထင်ပါတယ်ဗျ
။မကြသေးခင်ကအသစ်ဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီကပထမဦးဆုံးအကြိမ်ဖြစ်ကာကွယ်ရေးဦးစီးချုပ်ပါဝင်တက်မတော်ထိတ်တန့်အရာရှိကြီးတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲတွေ့ဆုံချိန်မှာလည်းသတင်းရယူခွင့်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးမှုတွေအတွင်းမှာတော့ကာကွယ်ရေးဦးစီးချုပ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းရယူနိုင်မဲ့နည်းလမ်းတွေကိုတိုးတက်အောင်တက်မတော်ဘက်ကဆောင်ရွက်ဖို့ကတိပြုခဲ့ကြောင်းလည်းဆွေးနွေးပွဲမှာပါဝင်သူတွေကပြောဆိုထားကြပါတယ်ရှင်။
မဆုမွန်စုံစမ်းမေးမြန်းတင်ပြခဲ့တာပါတမတော်နဲ့ဆိုင်တဲ့သတင်းကနေနေဆက်ကုံသွဲရေးအခြေအနေကိုလည်းတင်ပြကြပါရစေတရုတ်မြန်မာနေဆက်ကုံသွဲရေးမှာတရုတ်ဘက်ကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစစ်ဆေးရေးတင်းကျပ်တာတွေအဲ့ဒီကနေမူဆယ်တရ5မိုင်ဂိတ်ကိုမြန်မာဘက်ကပိတ်လိုက်တာစတဲ့ဖြစ်ရတူကြောင့်ကုံသွဲတွေနှစ်နာဆုံးရှုံးမှုတွေနဲ့ကြုံနေရပါတယ်ဒီလိုအခြေအနေတွေနဲ့မကြုံရစေဖို့အတွက်တရုတ်မြန်မာနေဆက်ကုံသွဲရေးအဆင်ပြေချောမွေ့စေအောင်နိုင်ငံတော်အဆင့်ကဆွေးနွေးအဖြေရှာဖို့နေဆက်ကုံတွေတွေကနေလိုလားတိုက်တွန်းနေကြပါတယ်ဒီအကြောင်းမင်းမြန်းစုံစမ်းထားတဲ့ VOA သတင်းတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံဘက်ကနေတရုတ်နိုင်ငံတဲကိုဝင်ထွက်သွားလာတဲ့သူတွေကိုတရုတ်နိုင်ငံရဲ့လုံခြုံရေးကိုအကြောင်းပြပြီးတင်းတင်းကြပ်ကြပ်စစ်ဆေးရရေးအကြောင်းအခက်အခဲတွေကြုံတွေ့ရတဲ့နောက်မှာတက်မ17လောက်ကန်တရင်122ကမူဆယ်105မိုင်ကျင်းစန်းကျော့ကုံတွေကြီးကိုဒီဇင်ဘာ28ရက်မှာလုံအောင်ပိတ်ပစ်လိုက်တာကြောင့်ငရှင်ဖရဲတခွားနဲ့တတိတင်တဲ့ကားတွေထောင်ထဲချီပိတ်ဆို့သွားပြီးဆုံးရှုံးပျက်စီးမှုတွေကြုံခဲ့ရတာပါဒီကိတ်ကနေဝင်ထွက်သွားလာတဲ့မြန်မာနိုင်ငံသားတွေကိုလက်ပွေယူတာလူတိုင်းစိတ်စစ်စေးရတွေကိုပိုပြီးကြက်မှတ်သွားမယ်လို့တရုတ်နိုင်ငံရွှေလီမြို့ပြည်ပရေးရာဌာနကမြန်မာနေဆက်ကုံတွေရေးကုံတွေအသင်းကိုဒီဇင်ဘာ20ရက်နေ့မှာစာပေးပို့အကြောင်းကြားခဲ့ရလဲဖြစ်ပါတယ်မြန်မာကုံတွေကကုန်စည်ရေးကိုတရုတ်ပြည်ထဲလိုက်ပို့ရတာဖြစ်လို့စစ်စေးရေးကိတ်မှာအချိန်ကြံ့ညာမှုတွေရှိရတဲ့အတွက်အဆင်မပြေဖြစ်ရတာပါတရုတ်ဘက်ကကြံ့ညာမှုတွေဖန်တီးရာကပြဿနာဖြစ်ရတဲ့အကြောင်းရင်းတွေဖြစ်တယ်လို့ကုံတွေကမြင်ပါတယ်မူဆယ်နေဆက်ကုံတွေရေးမှာကုံတွေရေးဆိုင်ရာမညီမျှမှုတွေကိုဖြေလျှော့သင့်တယ်လို့မူဆယ်နန်းခမ်းနေဆက်ကုံတွေရေးကုံတွေများအသင်းနားရက်ကဦးထေဦးကပြောပါတယ
်ထက်စီစဉ်ရပိတ်တာပဲဖြစ်မယ်ဒီကုံတွေမှုဆိုင်ရာမဟုတ်ဘူးလေဟိုနှစ်ဖက်စလုံးကတာလူညီများအခွင့်အရေးတွေရမှာပဲအဆင်ပြေမှာပေါ့တာလူညီများအခွင့်အရေးတွေမရဘဲနဲ့တပတ်ဆောင်သူတို့ဘက်ကတော့ဒီဘက်ကိုလာလာလွယ်တယ်ဘာဒီလာလာလွယ်တာပေါ့ဗျာကုံကြီးကြီးတွေကျွန်တော်တို့ဘက်ကတော့လူဝင်သားအစခက်ခဲတွေမျိုးစုံရှိတာပေါ့လေမတန်းတင်တာမျိုးလုံးစကန်ဖတ်တာတို့နော်လက်တွေလက်ပွေဆက်ချောင်းလုံးစကန်ဖတ်တာတို့အဲ့ဒါတွေကစလူဝင်မှုဘယ်လိုခေါ်မလဲတော်စီဆက်ဆံနဲ့မတန်းလက်တင်တာပေါ့ဗောလူတရားရဲ့အချက်လက်တွေလေကြီးကြော်တော့စီပွားရေးဟိုဘက်ပုံသမှုဆိုင်ရာဟိုမနီမြမှုပေါ့မနီမြမှုပါအမျိုးအလားအဓိကဖြစ်တာပေါ့လေမင်းမြတ်ကဖြစ်
တယ်တရုတ်မြန်မာကုံသွဲကြီးမှာတာသူညီမြမရှိရာကုံစီစစ်စစ်မှုမချုံမွေ့ရာတွေကိုတုံ့ပြန်တဲ့အနေနဲ့ကျင်းစန်းကျော့ဂိတ်ကိုမြန်မာဘက်ကပိတ်လိုက်တဲ့အပေါ်မှာရေရှည်အတွက်ရားလက်တစ်ခုထွက်လာနိုင်တယ်လို့ကုံသွဲတွေကခံမှန်းပြီးကြိုဆိုတဲ့သူတွေလည်းရှိပါတယ်ဒါကြောင့်အစိုးရချင်းညှိနှိုင်းဆွေးနွေးပြီးအပြေရှာသင့်ပြီလို့မူဆယ်တတိဝလံကုံစီတိုင်းဒုတိယဥက္ကဋ္ဌဦးဆိုင်ခင်မောင်ကပြောပါတယ
်ခုအနေထားကြတော့ဒီကောင်ကတော့ကျင်းစန်းကျော့ဂိတ်ဆိုတာကျွန်တော်မမြန်မာဖက်ကတရားဝင်အိမတ်မပြုတ်သေးဘူး MOU ထိုးထားတာလည်းမဟုတ်တော့ဟိုကျင်းစန်းကျော့ဂိတ်ဆိုတာလည်းဒီလိုတရားဝင်မဟုတ်သေးတော့တရုတ်ဖက်ကပြုတ်တယ်ညညနေရတော့ဘောနော်အဲ့ဒီဟာတရုတ်ဖက်ကဟိုကုန်တယ်လေအာဓမတွေပေါ်မှာဆက်ဆံကြီးဒါဆိုတော့ဇူဝါသွားတာနောက်ပိုင်းကျနေတယ်အဲ့ဒီတုံးတဲ့မိုးအနေနဲ့ပြောရမယ်လို့လောလောဆယ်ကြီးချင်းကြီးရောက်ပြီးကုန်တယ်ရေအနေနဲ့ရောဒါဟိုပိတ်လိုက်တာကိုတော့လက်ခံပါရလက်ခံပေမဲ့လည်းဒါဆိုးဆိုးရွားရွားအကျိုးဆက်တွေကတော့ယဉ်နေကြီးတော့လက်ခံရတာပါလေနော
်မူဆယ်နန်းခမ်းကုန်တယ်အသိတောင်ရှိသူတွေကဝမ်တိန်မြို့တော်ဝန်ထဲတွားရောက်တွေ့ဆုံခဲ့ပြီးညှိနှိုင်းခဲ့တဲ့အတွက်ဒီဇင်ဘာ28ရက်မှာတော့တတိကားတွေကကျူကုတ်ပန်ဆိုင်လမ်းကလှည့်ပြီးဝမ်တိန်ဂိတ်ကတဆင်တရုတ်ဘက်ကိုတဖြည်းဖြည်းသွားနေပြီလို့ကုန်တယ်တွေကပြောပါရယ်အဲ့ဒီဂိတ်မှာလည်းတရုတ်ဘက်ကစစ်ဆေးရဲ့အခါမှာကြံ့ကြောက်မှုတွေရှိနေသေးပဲလို့ကုန်တယ်တွေကပြောပါရယ
် VOA သတင်းတော့ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါVOA ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုသောတာရှင်တွေနားဆင်နေရတာပဲဖြစ်ပါတယ်ခင်ဗျာ။မကြခင်မှာ2018ခုနှစ်ကုန်ဆုံးနှုန်းမှာဖြစ်ပါတယ်။ဒီလို2018မကုန်ဆုံးခင်မှာမြန်မာနိုင်ငံရဲ့အထင်ကရပုံကူတချို့အခုတလောမှာကွဲလွန်သွားတာတွေရှိပါတယ်။မြန်မာစတူဒီယိုလောကရဲ့ခေတ်ဦးပိုင်းမှာနာမည်ကျော်ကြားခဲ့တဲ့အဆိုတော်လာရှိုးသိအောင်ခေါ်ဂျင်မီချက်ဟာသူလက်ရှိနေထိုင်တဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာဒီဇင်ဘာလ28ရက်တောက်ကြနေ့နေ့လယ်ပိုင်းကအသက်83နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဒီလာရှိုးသိန်းအောင်ရဲ့ဒီဂီတာနဲ့သူ့ကိုကြုံတွေ့ခဲ့ရသူတွေရဲ့အမှတ်တရစကားတွေကိုစူးစီးတင်ပြခြင်းပါတယ်။
တချို့ကအဝေး ချစ်သူလေးတွေပြန်လေကလေးသူဆွေဒီလိုပါပဲချစ်နေမခင်ချီငယ်ကြောဆူလို့အမေဒါဘီမေတ္တာတယောက်မှအမေ
ဒီတချင်းကတော့မြန်မာနိုင်ငံသားတွေရဲ့စိတ်နှလုံးကိုဖန်ဆားနိုင်ခဲ့တဲ့နိုင်ငံကျော်အဆိုတော်လာရှိုးသိမ့်အောင်ရဲ့အမေတစ်ခုသားတစ်ခုဆိုတဲ့သချင်းမဲ့ဖြစ်ပါတယ်အဆိုတော်လာရှိုးသိမ့်အောင်တယောက်နှလုံးရောဂါနဲ့ကွယ်လွန်သွားတဲ့အကြောင်းသူ့နဲ့တမျိုးတည်းနေထိုင်သူလည်းဖြစ်အပျော်တမ်းဖြော်ပြရေးအိမ်ပါတီပွဲတွေမှာဆုံတွေ့နေကြဖြစ်တဲ့တက်ဆက်စ်ပြည်နယ်ဟျူစတန်မြို့ကဦးခင်မောင်ညွန့်ကအမှတ်တရစကားတွေပြောလာပါတယ
်နှလုံးရောဂါနဲ့ပြည်တယ်လို့ပြောတယ်အသက်က83နှစ်နော်သူဆုံးလိုက်တာတော့တငယ်ချင်းတယောက်ရဲ့အိမ်မှာပါတီပွဲလုပ်တဲ့အခါကျတော့ဆုံးကြတယ်ဆုံးပြီးတော့တချင်းနေပါကာရာအိုကီဆူကြတာပေါ့ဗျာအဲသူတချင်းနေတယ်မှာဆိုရင်တော့အဲဟိုလဲသူမလေးချစ်သူဆိုတဲ့ဟာမျိုးပေါ့30နဲ့ငူချင်းနေဆိုအဲ့လိုတချင်းမျိုးကြီးကြတော့တော်တော်လေးကြိုက်ပါတယ်အမေတစ်ခုသားတစ်ခုကတော့နာမည်ကြီးပေါ့လေဟိုကျွန်တော်လည်းကြိုက်ခဲ့တာပဲဟိုကိုမိဘနဲ့ခွဲနေရတဲ့ခါကျတော့အဲ့တချင်းပူတော်တတိယစီတယ်သူအဲ့လိုအတန်ဟိုသူတိတယ်လူတယောက်ရဲ့အတန်ကိုနားထောင်လိုက်တာနဲ့သူကဘယ်တချင်းမျိုးနဲ့မှကြိုက်တယ်ဆိုတာသူကအဲ့လိုဒီလူရဲ့အတန်ကတော်တော်ကောင်းနေပြသူကဒီလုံးတစ်ခုကိုကြားလိုက်တာနဲ့ဘယ်ကီးနဲ့ဆိုတော့သူကကီးဝင်အောင်ချက်ချင်းဆိုလို့ရတယ်အဲအားနေအဲဂီတာလေးတီးလိုက်ဆိုလိုက်နေဆိုတော့ဗန်ဇင်းနေဟိုဟာပေါ့ကီးတွေကသူကချက်ချင်းချက်ချင်းလို့ရတယ
်။အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့တိုင်းသိပြည်သည့်အဆိုတော်ဖြစ်သူဒေါ်မမအေးကတော့လာရှိုးသိမ့်အောင်ဟာဂီတကိုယူသူသူတူဖြစ်တယ်လို့ဆိုရင်သူ့အကြောင်းတွေကိုပြန်ပြောင်းပြောပြပါတယ်
။သူ့လာရှိုးသိမ့်အောင်လို့ဆိုရတယ်ဂျီမီလိုပဲခေါ်တာများပါတယ်။ဂျီမီကျက်လို့လည်းလွှဲရတာတည်ပါတယ်။ဘယ်လိုခေါ်မလဲ။သူ့ရဲ့တချင်းလို့ဆိုပြီးတော့တီးရတယ်ဗာလဲမုံမုံမိမိလို့ပါလို့ရှိရတယ်။အဲ့ဒီချင်းတွေကိုမသိဘူးဘာလို့မဆိုပေးတဲ့ခါတော့မတွေ့ဘူးသေးဘူးသူရေးတယ်လို့ဆိုတာပဲကြားဘူးတာပဲရှိတယ်ဟိုအများကြီးပါပဲသူဆိုတာတွေကတော့ဒါပေမဲ့အဲ့ဆက်မှာတော့ကိုကဟိုဘာပါလဲဆန်တယ်တကယ်လဲဟိုအမေတယောက်ကိုလွန်းနေဆိုတဲ့အတန်လေးနဲ့သူဆိုတဲ့ဟာအမေတစ်ခုသားတစ်ခုကတော့ကိုအကျိုက်ဆုံးချင်းဖြစ်နေတယ်ဒီဘက်ကိုကိုတို့ရောက်လာတဲ့ခါကျတော့လေအနေနေတဲ့ဒီဖုန်းကြီးမှလည်းသူတို့ကဟို community ပွဲဆိုတော့လာပြီးကူကြဘူးပါတယ်ဒါပေမဲ့ပွဲတစ်ခုလုပ်လို့ရှိလို့ရှင်လဲလမ်းလာလမ်းလာနဲ့တထိတ်ထိတ်ဆောင်ရတဲ့ကိစ္စလည်းသူကလုပ်တတ်တယ်။ဒါပေမဲ့တကယ်လို့ရောက်လာပြီဆိုလို့ရှင်လဲမိုက်ခရိုဖုန်းကိုလုံးဝကိုမလွတ်ဖက်နဲ့ကိုရှိသမျှပွဲမှာသူအကုန်လုံးလို့ဆူနေတဲ့အာဝါပါဝါလည်းရှိတယ်။တကယ်လဲဆူတတ်တယ်တကယ်လဲဆူပြပါပါတယ်။အဲ့လိုစိတ်မျိုးတော့ရှိပါတယ်။ဘယ်လိုခေါမလဲဟိုဂီတကတော့တော်တော်ကိုယူဆတာပါပဲ။သူကရင်ရေးတဲ့ဖြစ်နေအများကြီးရှိပါတယ်။ဒီမှာကြမှာလည်းသူရေးရည်ရှိတယ်။သူကလည်းလူချင်းအောင်လည်းနေတတ်ပါတယ်။နောက်ပြီးတော့ဟိုပွဲလည်းထိနေတဲ့ဟိုအမှုပညာရှင်မျိုးပါ။နှုတ်ဆက်ခြင်းမင်းမဲ့လို့နှုတ်ဆက်ရမှာပဲ။เออบลูเวฟพี่ๆมาเนาะลูเลเวฟติชิงๆมาตั้วยามาเวตัวอ่ะตูเบบาดาเวဖြစ်နေနေလူကဘုရားဘာသာဆိုတော့ကောင်းရမွန်ရရောက်ပါစေလို့ဆုတောင်းရမှာပေါ့ကွယ
်အစတော်ဤလာရှိုးသိမ့်အောင်ရဲ့နာမည်ကြီးတချင်းနေတဲ့မှာအမေတစ်ခုအသားတစ်ခုနှုတ်မဆက်နဲ့ငိုခြင်းတယ်ပန်းပြင်မာလေးမုံမုံမိမိစက်ကောင်းအမှတ်3939စတာတွေဟာနာမည်ကြီးခဲ့ပါတယ်လာရှိုးသိမ့်အောင်ဟာအာနာရှင်ဥနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်1982ခုနှစ်နောက်ပိုင်းတောခိုခဲ့ဘူးပြီးနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုရောက်ရှိအခြေချသူဖြစ်ပါတယ်မြန်မာနိုင်ငံကထွက်ခွာလာပြီးနှစ်ပေါင်း40ကျော်အကြာ2013ခုနှစ်မှာမြန်မာနိုင်ငံကိုပြန်ပြီးတကူတော်ဂီတဖျော်ဖြေပွဲလုပ်ခဲ့ပါတယ်အဆိုတော်လာရှိုးသိမ့်အောင်ကို1946ခုနှစ်မှာမွေးဖွားခဲ့ပြီးအသက်83နှစ်အရွယ်မှာကွယ်လွန်သွားတာပါကွယ်လွန်ချိန်မှာစပိန်ဝယ်ဝါအမေရိကန်နိုင်ငံသူဇနီးနဲ့သမီးတစ်ယောက်သားတစ်ယောက်ကြံရစ်ခဲ့ပါတယ်ခင်ဗျာ
အစိုးရလာရှိုးသိမ့်အောင်ကောင်းရသူဂတိလာပါစေကြောင်းလဲစုမုံကောင်တောင်းလိုက်ရပါတယ်ခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေနဲ့အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 30 40 48နဲ့ line လ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်သလိုသိပ္ပံနဲ့နီးပညာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဘာမှမလုပ်ရသေးခင်စိုးရိမ်စိတ်ကြီးများပြီးတော့စီကံကြီးထုတ်လေအဲ့စီကံထုတ်တဲ့ပုံမှာအဲ့စီကံကိုကင်နေပြီးအောင်မရှိလို့ပြပို့အခုကြီးရောင်းလို့
သိပ္ပံနဲ့နီးပညာကဏ္ဍမှာနောက်ပိုင်းအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာစောင်းမားတွေကိုမူရင်းအပေါ်မပြက်ဒေါ်လလတန်းနဲ့မအီတန်စင်တို့ကတင်ပြมาဖြစ်ပါတယ်
။ဒီမှာဦးဆုံး Old Wounds Fresh Denial in Myanmar မြန်မာနိုင်ငံမှာဒဏ်ရာဟောင်းတွေရှိစေဖြစ်ပြီးအပြစ်တွေကိုဝန်ခံမှုညှင်းဆုပ်နေစေဖြစ်တဲ့ဆိုတဲ့ခေါင်းကြီးနဲ့ David Steinberg ရဲ့ East Asia Forum မှာရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ကုန်လွန်ခဲ့တဲ့2018ရဲ့မြန်မာနိုင်ငံပုံရိပ်ဟာ2019ကတုံ့လှုပ်ဖွေရာဖြစ်ရများနဲ့အတူရှုမြင်ခြင်းခံခဲ့ရတာဖြစ်ပြီးရိုဟင်ဂျာ9သိန်းကျော်ဒုက္ခဟာခေတ္တရဲ့အာရှသမိုင်းမှာကြည်ကွဲပွေရာအကြီးမားဆုံးသောတစ်ဖက်နိုင်ငံကိုထွက်ပြေးခလုံတဲ့ဖြစ်ရလို့ဆိုပြီးဒီအခြေအနေအတွက်တာဝန်ယူဖို့မြန်မာနိုင်ငံကညှင်းဆိုနေတယ်လို့အစချီရေးသားထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေအခုလိုအစုလိုက်ပြုံလိုက်ထွက်ပြေးရခြင်းဟာပြည်တွင်းမှာဘာသာရေးလူမျိုးရေးအစွန်းရောက်ဝါဒတိုးလာခြင်းကြောင့်ဖြစ်ပြီးဒါကြောင့်ပဋိပက္ခအပြေးရှာနိုင်ရေးဟာမအောင်မြင်တာတွေ့ရတယ်လို့ထောက်ပြထားပါတယ်ရိုဟင်ဂျာအစွန်းရောက်တစုရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တာဟာမှန်ကန်တယ်လို့ယူဆတဲ့မြန်မာတပ်မတော်ကရိုဟင်ဂျာတွေနေထိုင်ရာနယ်စပ်ဓာတ်မြို့တွေကိုနေမြေရှင်းလင်းရေးတွေလုပ်ခဲ့သလိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်နဲ့အယတားဆိုးရဟာတပ်မတော်ရဲ့ညွန်ကြီးမှုကိုစိုးရင်ပြီးအာဏာပြန်သိမ်းနိုင်တဲ့အခြေအနေစိုက်မှကြောင့်နိုင်ငံတကာရဲ့စိုးရင်မကင်းဖြစ်မှုတွေကိုအဓိပ္ပာယ်မဲ့တဲ့ဖြည့်ရှင်းချက်တွေနဲ့ဆက်လက်တုံ့ပြန်စေရှိတယ်လို့ဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလွန်ခဲ့ကြတဲ့ရူဟင်ဂျာတွေကို2019မှာပြန်စတင်လက်ခံမယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကသဘောတူညီမှုရခဲ့ပြီးမဲ့လို့လေလက်တွေမှာတော့အကောင့်ထဲပေါ်ဖို့မလွယ်ကူခဲ့ပါဘူးရိုဟင်ဂျာအများစုကလည်းပညာရေးကျန်းမာရေးအလုတ်ကိုင်းနဲ့ပြည်တွင်းသွလာမှုတွေမှာချုပ်ချယ်ခံနေရတာကြောင့်ဌာနေပြန်ကြဖို့ကိုဝင်လေးနေကြတာဖြစ်ပါတယ်ကုလသမဂ္ဂကဒီဖြစ်ရကိုလူမျိုးတုံးတက်ဖြတ်မှုဖြစ်တယ်လို့ပြောပေမဲ့ရိုဟင်ဂျာတွေဌာနေပြန်မလာရင်မြန်မာအစိုးရအနေနဲ့ဝန်တာမဲ့ဖြစ်ရကတော့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအတိတ်ပဲဖွင့်ဆိုချက်နဲ့ပိုကိုက်ညီတယ်လို့ဆိုရမှာပါမြန်မာနိုင်ငံမှာလူဦးရေစုစုပေါင်းရဲ့88ရာခိုင်နှုန်းဟာဗုဒ္ဓဘာသာတွေဖြစ်ပြီးဗုဒ္ဓဘာသာထွန်းကားရာအိန္ဒိယမှာလိုမြန်မာနိုင်ငံမှာဗုဒ္ဓဘာသာပြောက်ွယ်မှာကိုစိုးရိမ်နေကြပြီးလူအများစုကရိုဟင်ဂျာတွေကိုဆန့်ကျင်ကြသလိုဒီအခြေအနေကိုမြန်မာစစ်တပ်ကရောအယက်သားအစိုးရကပါပြင်းပြင်းထန်ထန်ထောက်ခံတာတွေ့ရပါတယ်ဒေါ်အောင်ဆန်းစုကြည်အစိုးရပေါ်ရင်ကရှိခဲ့တဲ့အနောက်နိုင်ငံတွေရဲ့ထောက်ခံမှုကျဆင်းလာပြီးရခိုင်ပြည်ပခအရေးနဲ့ပတ်သက်လို့သူ့အနေနဲ့လူသိရှင်ကြားထုတ်ဖော်ပြောကြားမှုပြက်ကွက်နေတာဟာလေရူဝင်ဂျာတွေပေါ်ရက်စက်ကြမ်းကြုတ်တဲ့တွေကိုသူ့အနေနဲ့နားမလဲတာလားဒါမှမဟုတ်ဒီကိစ္စကိုဖုံးကွယ်ရမှာသူပါပါဝင်ပတ်သက်နေသလားဆိုပြီးမေးစရာဖြစ်လာပါတယ်လက်ရှိပြဿနာကိုအပြေရှာဖို့မလွယ်တဲ့အချိန်မှာ2020ရွေးကောက်ပွဲဟာနီးကလို့လာနေပါပြီ။ဒေါ်အောင်ဆန်းစုကြည်ရဲ့ NLD အစိုးရအနေနဲ့လည်းရူဝင်ဂျာတွေပေါ်ထားရှိတဲ့သဘောထားကမပြောင်းနေသေးတာတွေ့ရပါတယ်။ဒါကြောင့်မြန်မာနိုင်ငံတွင်ခွဲခြားဆက်ဆံမှု၄ဟုံဟာတိုက်ခတ်နေစေဖြစ်တယ်လို့ပြသရာရောက်တဲ့အကြောင်းဆောင်းပါးရှင်ဂုံဒူးဆောင်ပမော့ခ်ဒေးဗစ်စတိုင်းဘတ်က2018နှစ်ချုပ်သုံးသပ်ချက်မှာဖော်ပြထားပါတယ်ရှင်။
အခုဆက်လက်ပြီးတော့မြန်မာဘော်ကုလသမဂ္ဂကဖိအားပေးနေမှုကိုရုရှားထောက်ခံမှာမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ဘင်္ဂလားဒေ့ရှ်နေစင်ထုတ်ပရိုတမ်အလို့သတင်းစာကဆောင်းပါးကိုကောက်နှုတ်တင်ပြချင်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာဘော်မှာဖိအားပေးတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အားလုံးကိုထောက်ခံမှာမဟုတ်တဲ့အကြောင်းရုရှားကထပ်ပြီးတော့ပြောဆိုလိုက်ပါတယ်။ရိုဟင်ဂျာပြည်ပခဖြစ်ရှိရင်နှစ်ဖက်ညှိနှိုင်းဆွေးနွေးမှုအတွင်အခုလိုထပ်ပြောလိုက်တာလည်းဖြစ်ပါတယ်။တရုတ်မှာကိုပိုင်မှုရှိတယ်လို့ပဲရွင်ဂျာအရေးမှာရုရှားရဲ့အနေအထားကတရုတ်နဲ့ဆင်တူတဲ့အကြောင်းရွင်ဂျာအရေးဟာနှစ်ဖက်ညှိနှိုင်းပြီးတော့ဆုံးဖြတ်ရမယ့်အရေးဖြစ်တဲ့အကြောင်းတတပီနီလုံကကျင်းပတဲ့ဘင်္ဂလားဒေ့ရှ်နဲ့ရုရှား48နှစ်ကြာလက်တွဲလာတဲ့ဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးအလက်ဇန်ဒါအိုင်အစ်ဂနတော့ဖ်ကအခုလိုပြောဆိုခဲ့ပါတယ်ရိုဟင်ဂျာရေးကိုဖြေရှင်းဖို့မြန်မာနိုင်ငံကကုလသမဂ္ဂနဲ့ပူးတဲ့အဖြေရှာဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကလိုလားပါတယ်။ဒီလိုလှုံ့ဆော်ဖို့ကုလသမဂ္ဂအတွင်ပြည်ထောင်ဥဆောင်ပြီးတော့အဆိုပြုလိုက်တဲ့ဆုံးဖြတ်ချက်မူကြမ်းကိုရုရှားနဲ့တရုတ်တို့ကဆန့်ကျင်ထားတာပါ။ဒီလိုဆုံးဖြတ်ချက်မျိုးကိုတရားကိုင်နှုံးတော်မထောက်ခံဘူးလို့ရုရှားသံတမန်ကြီးအစ်ဂနတော့ဖ်ကပြောဆိုခဲ့တာပါ။မြန်မာပေါ်ဖိအားပေးရေးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုရုရှားကမထောက်ခံပေမဲ့လေရုရှားအနေနဲ့ဘင်္ဂလားဒေ့ရှ်အပေါ်မှာတော့အစဉ်ဆက်မပြတ်မကွက်ပဲအကူအညီပေးနေတဲ့အကြောင်းရုရှားသံတမန်ကြီးအစ်ဂနတော့ဖ်ကပြောဆိုခဲ့တာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နှစ်နိုင်ငံကြားဒုက္ခသည်ပြန်လည်လက်ခံရေးဆိုင်ရာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နှစ်နိုင်ငံကြားဒုက္ခသည်ပြန်လည်လက်ခံရေးဆိုင်ရာနှစ်နိုင်ငံသဘောတူညီမှုရှိနေပြီးသားဖြစ်တဲ့အတွက်ရွှေချာရေးမှာမြန်မာနိုင်ငံအပေါ်ကုလသမဂ္ဂကဖိအားပေးတာကရှုပ်ထွေးမှုတွေပိုပြီးဖြစ်စေမယ်လို့ယူဆတဲ့အကြောင်းသူကရှင်းပြပါတယ်ရိုဟင်ဂျာတွေအနေနဲ့လူသားဆန်ဆန်တိတ်ခါရှိရှိနေရရင်းကိုပြတ်လာခွင့်ရှိတယ်နဲ့ဆိုပြီးတော့လေအစ်ဂနတော့ဖ်ကပြောဆိုခဲ့တာပါပြီးခဲ့တဲ့ဩဂတ်လတုန်းကမြန်မာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာ9သိန်းလောက်နေရရင်းကိုပြတ်လာနိုင်ရေးအတွက်2019ခုနှစ်ဒီဇင်ဘာလကစပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ပူးတွဲပြီးတော့ Joint Working Group JWG ပူးတွဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်ဒါပေမဲ့ဒီနှစ်နိုဝင်ဘာလလယ်ကစပြီးတော့ရိုဟင်ဂျာတွေပြန်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူထားတဲ့အစီအစဉ်မစတင်နိုင်သေးဘူးဆိုပြီးတော့လည်းရေးသားခဲ့ပါတယ်ရှင
်။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုဒေါ်လာတန်နဲ့မအီတန်စင်တို့ပြောပြခဲ့ကြတာပါ။သုံးရရှင်များခင်ဗျာကျွန်တော်တို့ရဲ့စနေမနေ့ခင်း VOA အစီအစဉ်တွေကို Facebook ကနေအတန်နဲ့ထုတ်လွှင့်နေရမှာအစောပိုင်းတော့ကစပိုင်းဆိုင်ရာချွေရင်မှုတချို့ကြောင့်အတန်တိုးနေတာမျိုးအတန်မကြည်လင်တာမျိုးဖြစ်တာကို Facebook မှာသောရရှင်နေရဲ့မှတ်ချက်တွေကိုတွေ့ရပါတယ်ဒီအတွက်တောင်းပန်အပ်ပါတယ်အခုတော့ကျွန်တော်တို့ပြန်လည်ပြုပြင်ထားပြီးမို့အတန်ပြန်ကောင်းနေပြီလို့ယူဆပါတယ်ခင်ဗျာအခုတော့ American EDN 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r v i c e service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဒီပေရတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့idiom ဆိုရဲတော့ဗိုက်ဒီဘေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါးစပ်နဲ့လောဂိုလုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
သူညီအလုပ်ပြုတ်သွားခြင်းကစလို့ဂျိုကငွေရေးကြီးအကူအညီပေးပါမယ်လို့ခရီးပေးခဲ့တယ်။ဒါပေမဲ့လို့အခုချိန်ထိတော့လောကကြီးပါပဲ။သူညီလည်းအတော့ကူဒုက္ခရောက်နေလေလို့ဒိဗေရပါတယ်။
Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
Di lo lo yin no kaung me, ho lo lo yin no kaung me. Lo pe ba me, sa ta phin pyo bi. Let twe ma ro, ba ma lo mo pe da. A pyo ji tet tet phit pi ro, ba ma a ko lo ma ya da myo. So yin, be lo pyo ma le.
Lip service.
တို့ပြောလို့ရပါတယ်။ အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချခဲ့တာဖြစ်ပါတယ်အခုတော့အမျိုးသမီးကဏ္ဍတင်ဆက်ဖို့အချိန်ရောက်ပါပြီဂေါ်လပ်ပိုးနောက်ဆုံးလူထုစစ်တမ်းကောက်ယူမှုအသစ်တစ်ခုရအမေရိကန်သမ္မတဂရိုဟောင်းမီရှယ်အိုဘားမားဟာအမေရိကန်ပြည်သူလူထုရဲ့ကမ္ဘာလေးစားအားကျမှုအခမ်းအနားဆုံးအမျိုးသမီးဖြစ်တယ်လို့ဆိုပါတယ်သူ့ရဲ့အားကျအတူယူပွဲအကြောင်းတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြမှာဖြစ်ပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even I want to have a legacy of making theNext generation better than
ကျမချန်သာခြင်းခဲ့တဲ့အမွေကတော့နောက်လာနောက်သားမျိုးဆက်တွေကိုကျမတို့ထဲပိုကောင်းအောင်လုပ်ပေးနိုင်ခြင်းပါပဲလို့ပြောသွားသူကတော့အမေရိကန်ရဲ့40လူမြောက်ပထမဦးဆုံးလူမဲသမ္မတဖြစ်တဲ့ဘရက်အိုဘားမားရဲ့ဇနီးသမ္မတကတော့မီရှယ်အိုဘားမားပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒီဇင်ဘာ3ရက်ကနေ7ရက်နေ့အထိကောက်ခံခဲ့တဲ့ Gallup Poll မှာအမေရိကန်နိုင်ငံသားတွေကိုမေးခဲ့တဲ့မေးခွန်းတစ်ခုကတော့လက်ရှိကမ္ဘာပေါ်မှာတက်ရှိထင်ရှားဘယ်အမျိုးသားနဲ့ဘယ်အမျိုးသမီးကိုအားအကျဆုံးလဲဆိုတဲ့မေးခွန်းမှာထိတ်ကပြေးခဲ့သူကတော့မီရှယ်အိုဘားမားပဲဖြစ်ပါတယ်။လွန်ခဲ့တဲ့18နှစ်တာအတွင်းမှာတော့နံပါတ်1ချိတ်ခဲ့သူကတော့သမ္မတဂရိုဟောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဟီလရီကလင်တန်ဖြစ်ပြီးဒုတိယနေရာမှာမီရှယ်အိုဘားမားက၃နှစ်ဇက်တိုက်လိုက်ခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့မီရှယ်အိုဘားမားကပထမโอปราห์วินฟรีย์ကဒုတိယဟီလရီကလင်တန်ကတတိယမီလနီယယ်ထရမ့်ကသတုထဘီအမကြီးအလစ်ဇဘက်ကပြင်စမနှင့်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကဆက်ထမလိုက်ခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာအားအကျဆုံးအမျိုးသမီးဖြစ်အသိမှတ်ပြုခံခဲ့ရတဲ့မီရှယ်အိုဘားမားဟာအင်ဘူရိုမှာ၈နှစ်နေထိုင်ခဲ့ပြီးခင်မွန်းတဲ့အနားယူတဲ့ခါမှာသူ့ရဲ့ကိုယ်ရေးအထုပ်ပတ်တီဖြစ်တဲ့ Becoming ဆိုတဲ့ခေါင်းကြီးနဲ့စာအုပ်အုပ်ထုတ်ဝေခဲ့ရမှာBecoming ဆိုတဲ့ခေါင်းစဉ်ဟာသူ့ဘဝရဲ့ခံယူချက်ကိုထင်ဟပေါ်လွင်စေတယ်လို့လေရုပ်သံနှင့်တွဲဆုံမိ мян ခံတစ်ခုမှသူကအခုလိုဖြေခဲ့ပါတယ
် Becoming just summed it all up in the preface you recall one of the things I say that is a question that I
Becoming ခေါင်းစဉ်ကအလုံးကိုချုပ်ပြီးရှင်းပြရာရောက်ပါတယ်ကျမစာအုပ်ဤတန်းမှာရေးထားသလိုပါပဲလူကြီးတွေကခလေးတွေကိုမေးလို့ရှိကြတယ်ကြီးလာရင်ဘာလို့ကြမဲပေါ့ဒီမိကုံကိုချမမကြိုက်ပါဘူးကြီးလာလို့ကိုဖြစ်ချင်တာဖြစ်ရင်အဲ့ဒါကပန်းတိုင်အဆုံးလားလို့မေးစရာရှိပါတယ်တကယ်တော့တင်ယူမှုဟာဘဝတစ်လျှောက်ဘယ်တော့မှမဆုံးပါဘူးအမြဲပဲအစ်စ်အစ်စ်တွေကရှိနေမှာပါလုံးဆုံးတက်မြောက်ပြီးလို့ကိုကိုကိုယူဆရင်တော့မှားမှာဖြစ်ပြီးဝင်းနေစရာကောင်းပါတယ်တကယ်တော့တင်စရာတက်စရာအတုယူစရာတွေဟာဘယ်တော့မှဆုံးကမ်းမတိုင်ပါဘူးဒါဟာဘဝရဲ့ရှင်သန်ကြီးမဲဖြစ်ပါတယ်လို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်။ဒါကြောင့်သူစာအုပ်ခေါင်းစဉ် Becoming ဆိုတာဖြစ်ချင်တာဖြစ်လာဖို့ဆိုရမှာသူကငယ်စဉ်ဘဝတုန်းကသူဖြစ်ချင်တာဖြစ်အောင်ကြိုးစားခဲ့တာသမရကတော်ဘဝမှာနိုင်ငံရဲ့တာဝန်ကိုထမ်းဆောင်ခဲ့တာခုလက်ရှိနောက်ပိုင်းဘဝမှာလေဖြစ်ချင်တာလုပ်ချင်တာကိုဆက်လုပ်သွားဖို့သူကိုတွေ့ဖြစ်ရခရီးတွေကိုကိုကားပြီးရေးသားခဲ့တဲ့သူ့ရဲ့စာအုပ်ဟာ best seller အရောင်းရဆုံးစာအုပ်ရှင်းထဲမှာလည်းပါဝင်ခဲ့တာဖြစ်ပါတယ်။တကယ်တော့သူဟာဘဝမှာအနားယူတဲ့နေ့ဟာဘဝကိုလက်မြောက်အရှုံးပေးတဲ့နေ့ဖြစ်တယ်လို့လည်းခံယူထားတာဖြစ်ပါတယ်။သမ္မတဂရိုမီရှယ်အိုဘားမားနဲ့အတူ Gallup Poll မှာကမ္ဘာပေါ်မှာအားအကျအရဆုံးအမျိုးသားရှင်းမှာထိတ်ကပြင်းနေသူကတော့ခင်မွန်းဖြစ်သူဘရက်အိုဘားမားပဲဖြစ်ပါတယ်ခင်မွန်းဖြစ်သူဘရက်အိုဘားမားကိုယ်တိုင်ကလည်းဇနီးဖြစ်သူမီရှယ်အိုဘားမားကိုပါရမီဖြစ်ပျက်ဖြစ်ချီးကျူးမဆုံးရှိခဲ့တာပါ
For the past 25 years you have not only been my wife and mother of my children you have been my best friend You took on a role you didn't ask for, and you made it your own, with grace and with grit and with style and good humor.
Longer Nasangani Dakala to Michelle Hajanoya Chisney, they're not the media and Mikin Pion Damaka. Artaya's own mystery on Lepchapare. Saga the Mrakodo Mlutimi Melule, Nunyan the Muizwa, never. Masure is well on Rana, Thika Sisi, Nale Mupiatabi, Dawon Jigetu Chapare. Imburo Lurana Yini on Lupin and Gedu Lepchapare. Thuya to use Yan Muna Gangri Jangle, Muset the Dread, Mimara Mimanja Tazagera Chapare. Michelle Dredgeno Gunuare. Nangan Gunuule, Mintin Pigetu Chapare.
Tanguya, Chelsea Ligu, Sanarela, Sakunyani, Winishi. Michelle Lavon Robinson Ha, Illinois Bine, Chicago Mam, Wipwa Gebi, Pagin Pitu, Francis Robinson Ya, Chicago Muye, Yibise, Complete Kuma, Mudan Pipari, Miggy Marion Shield Robinson Ya, Ganuga, Inshima, Pikebi, Tutmi Tedan Jang Dwaramada, Sidozai Ma, Yongsi Ma, Lukedu Pipari, Throye Bibu Zinzet Dwigaro, Lume Jijunri, Pike, Jaraba, Miba Dwiga, ပညာရေးကိုအားပေးတဲ့အတွက်ကြောင့်လေသမီးဖြစ်သူအနေနဲ့ထင်ကြရတက္ကသိုလ်တွေဖြစ်တဲ့ပရင်စတန်ရဲ့ဟာဗတ်တက္ကသိုလ်တို့မှာဥပဒေဝေကိုရရှိခဲ့သူဖြစ်ပါတယ်။ဘရက်အိုဘားမားနဲ့1996ခုနှစ်မှာပူဇော်ဆောင်ခဲ့ပြီးနောက်မလာယာနဲ့ဆာရှာဆိုတဲ့သမီးနှစ်ဦးထွန်းကားခဲ့ရကနေခင်မွန်းဖြစ်သူတမရဖြစ်လာရကအင်ဗျူရိုကိုရောက်ခဲ့တာဖြစ်ပါတယ်။မီရှယ်အိုဘားမားအနေနဲ့တမရကတော့ဖြစ
ပါတယ်။အဲ့ဒီမိကွန်းနဲ့မှအမှားရစရာအချက်ကတော
့ So the young people here and the young people out there do not ever let anyone make you feel like you don't matter or like you don't have a place.
ဒီနေရာမှာရောက်လို့တဲ့လူငယ်တွေရောနိုင်ငံတစ်ဖက်မှာရှိတဲ့လူငယ်တွေကိုရောကျမပြောလို့ရတာကတော့အမေရိကန်နိုင်ငံရဲ့လူနေမှုဘဝမှာနေရာပေးမခံရဘူးဆိုပြီးနောက်ချမနေကြဘူးပဲဖြစ်ပါတယ်။အားလုံးမှာအခွင့်အရေးရှိကြပါတယ်။ကိုဖြစ်ချင်တာကိုဖြစ်ခွင့်ရှိကြပါတယ်။ဒါပေမဲ့ကျမဒီနေရာမှာရှင်းရှင်းပြောလို့ရတာကတော့ဒီအခွင့်အရေးဟာသူ့ဖာသူတော့ကြလာမှာမဟုတ်ပါဘူး။ကိုစူးစမ်းမှရမှာဖြစ်ပါတယ်။ကိုအခွင့်အရေးဟာရပိုင်ခွင့်တရားဆိုပြီးတော့မစူးစမ်းပဲမနေကြပါနဲ့။ရင်ခေတ်ဆက်ဆက်ကလူငယ်တွေစူးစမ်းခဲ့ကြတယ်လို့ပဲအခုခေတ်လူငယ်တွေလည်းကိုယ်တာဝန်ကိုကြီးကြရမှာဖြစ်ပါတယ်အဲ့ဒါကတော့အခုငယ်ရွယ်တဲ့ဘဝအချိန်ကစလို့ခုကိုယ်ကိုယ်ကိုပြင်ဆင်ကြဖို့ပဲဖြစ်ပါတယ်နိုင်ငံမှာဖြစ်သမျှကိုစိတ်ဝင်စားကြပါနိုင်ငံသားတဦးတာဝန်ကိုကြီးကြပါအမေရိကန်ရဲ့စံထားချက်တွေကိုကာကွယ်ဆောက်ရှောက်ကြပါဆိုလိုတာကတော့အကောင်းဆုံးပညာရေးကိုကိုယ်တိုင်ရယူဖို့ကြိုးပမ်းကြဖို့ပဲဖြစ်ပါတယ်ဒါမှလည်းအောင်မြင်မှုရမယ်ကိုမိသားစုကိုကိုရှာဖွေလှုပ်ကြွေးနိုင်မယ်ကိုလူအဖွဲ့အစည်းမှလည်းအဖို့တန်တဲ့လူဖြစ်လာမှာဖြစ်တယ်လို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်သမရဂရောဖြစ်အိမ်ပြီးတော့မှရှစ်နှစ်ကြာတာဝန်ကြီးကြီးထမ်းဆောင်ခဲ့တဲ့မီရှယ်အိုဘားမားထိုက်ခဲ့တဲ့အမွေအနှစ်ကိုဘယ်လိုအမှတ်ရမလဲသမိုင်းတူတေတီဒေါ်ဖြူဖြူရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုံချုပ်အပ်ပါတယ်ရှင်
မွေးနေ့ကတော့စိတ်ရင်းစေတနာရင်းနဲ့ကွတ်ပွင့်ပွင့်လင်းလင်းနဲ့တိတ်ခါရှိရှိနဲ့ဘာမဆိုမှမှန်ကန်ကန်ကိုပြောဖို့ကိုခင်မွန်နာမည်တက်ဖို့အတွက်ဟန်ဆောင်ပြီးပြောစရာမလိုဘူးကို project တစ်ခုလုပ်တော့မယ်ဆိုလဲလူတွေနဲ့ထိတွေ့တဲ့ခါကျရင်လည်းစင်မြေမော်တက်တဲ့ခါကျရင်လည်းအဲ့လူတွေကိုကိုကစင်မြေမော်မှာနေပြီးတော့ဟောတာထက်အဲ့လူတွေရဲ့အိမ်ထဲမှာအဲ့ကမ်းမှာပဲကိုကစကားချေတင်ပြောနေသလိုအဲ့လိုမျိုးဖြစ်အောင်သူတွေနဲ့တသားတည်းဖြစ်အောင်ပြောဖို့လိုတယ်လဖို့လိုတယ်ဆိုပြီးတော့အဲ့ဒါကိုသူပြရတယ်နောက်တစ်ခုကအမေရိကန်နိုင်ငံမှာရှိတဲ့ဆင်းရဲတဲ့ကိုမအခွင့်အရေးမရှိတော့ဘူးလမ်းပိတ်နေတယ်လို့ထင်တဲ့လူငယ်လူရွယ်တွေအကုန်လုံးလည်းသူကဘာပြောလဲဆိုတော့ yes you can ဘာမဆိုကိုလို့ရင်စူးစမ်းရင်စူးစမ်းလို့ဖြစ်နိုင်တယ်ဆိုပြီးတော့ပညာရေးလည်းမိမောင်းထိုးပြတယ်နောက်ပြီးတော့ဘလောက်ပဲစားတက်တက်လုပ်ခဲ့ရှိကျမ်းမာမှာပဲကိုကလုံလုံနိုင်မယ်လေကျမ်းမာရေးတက်ကလည်းအရေးကြီးတယ်အစားတောက်နေတဲ့ပတ်သက်ပြီးတော့သူအဲ့လိုမျိုးပြောတယ်ဆိုတော့အဲ့ဒါတွေကသူ့အတွက်ကိုင်းနေကြခဲ့မှာပေါ့နော်
You can bend but never break me ဒေါ်လာနာတန်းရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရအပြီးမှာတော့သိပ္ပံနဲ့နှီးပညာအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီဒေါ်ခင်မျိုးသက်ကပြောပြမှာပါ
မြန်မာနိုင်ငံရဲ့တက်တူတူဖော်ရေးကန္တာဘာကြောင့်မတိုးတက်ပဲရှိနေလဲဆိုတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးအေးလွင်ရဲ့အမြင်ဒုတိယပိုင်းကိုဒီတစ်ပတ်မှာတင်ပြပေးပါမယ်
ထုကြီးတရားစားတဲ့တိုက်ပြည်ကွန်ပျူတာတက်ဖို့ဒီမှာစီဝါရေးလာလာကောင်းတဲ့ဟိုအခွင့်အရေးတွေရှိရတာနဲ့เนาะကျွန်တော်တို့ကလို့ပြောမလဲဟိုဘိုးပြူမှာကြောက်တဲ့စစ်တေကြီးလိုပဲဘာမှမလုပ်ရသေးခင်စိုးရိမ်စိတ်ကြီးများပြီးတော့စီကန်းကြီးထုတ်လေအဲ့စီကန်းထုတ်တဲ့ပုံမှာအဲ့စီကန်းကိုကင်နေပြီးအောင်မရှိလို့ပြပိုအခွင့်အရေးတွေရနေပိုချမ်းသာလေဆိုတဲ့အနေထားကိုဒီနေ့နေထားရောက်ရှိနေဖြစ်ပါတယ
်စီမင်းစီကန်းတွေထုတ်မယ်ဆိုရင်တတူတူဖို့ဖို့အတွက်မတူဖို့ခင်မှာဘာတွေလုပ်တင်တယ်ဆိုတာတွေကိုပါအသေးချာသိဖို့လိုပါတယ်
တတူတူတယ်ဆိုတာကအီရန်တစ်ခုမှာအီက1500ဟက်တိလူကြီးကကမြေပေါ်ရေးဆွဲမယ်ဖြစ်ပေါ်နိုင်တဲ့ပိုတန်ရရှိတဲ့ area အလားအလာကောင်းတဲ့ area ကိုရှာဖွေမယ်အလားအလာကောင်းတဲ့ area ကိုရှာဖွေပြီးတဲ့အခါမှာအပေါ်တိကျတဲ့ဒီဒီမတေးလေးဆွဲပြီးတော့စက်တက်တိုက်တာမယ်လူသားစိတ်ကူးတယ်လို့ပဲနော်သူကလူအရင်ဒိုင်မွန်ဒရီတူးပြီးတော့ဒီအောက်ကကြောက်ခဲနေပူကြရေးယူမယ်တွက်ပြီးတော့တတူတိုက်ပမာဏကိုကျန်ရင်တွက်မှာပေါ့နော် P1 P2 P3 စသည်ဖြင့်တွက်ပြီးပါသိကြာကြီးဆိုရင်အဲ့ဒီတတူတိုက်ရဲ့ data ကို deposit ရဲ့ data ကို mining engineer ကိုပေးတယ်အတူတူအင်ဂျင်နီယာကဒါကို mind design ဆိုရင် cost လောက်ရှိမလဲတွက်တယ်ဘယ်လိုထုတ်အောင်လဲတွက်တယ်ဥပပင်းထုတ်မလား underground ထုတ်မလားတပည့်ပြင်ပြီးတော့မှဒီတပ်ထုတ်တန့်စင်နဲ့ methodology engineer အဲ့တပ်ထုတ်ထွက်လာရင်တန့်စင်ကြီးဘယ်လောက်ရှိမလဲဘယ်လိုစမြုပ်တဲ့တန့်စင်နဲ့ဘယ်လောက်ရင်းမြစ်ရမလဲဆိုတော့တွက်တယ်ပြီးတော့မှအဲ့တပ်ကော့စီအားလုံးကိုခံမ cost ကြီးအားလုံးတွက်ချက်ပြီးမှ investor ခေါ်တဲ့ရင်းမြစ်လုပ်နိုင်တဲ့လူကိုတင်ပြရတာပါရင်းမြစ်လုပ်နိုင်တဲ့လူကနောက်9နှစ်တမို့နောက်10နှစ်ဒီတပ်ထုတ်ကြီးကဘာမှဒီဘယ်လောက်ဖြစ်နိုင်မလဲသူတော်ကိုတွက်ချက်ပြီးမှသူရင်းမယ်ဆိုတော့သူပြတဲ့ချိန်ကြမှတပ်ထုတ်တွင်လုတော့မယ်ဆိုတော့ပဏာမအစားဖြစ်သွားတယ်အဲ့ချိန်ကြမှလူသားချင်းထုတ်တော့မယ်ထုတ်တော့မှုလုံကလုတော့မယ်လို့သုံးပြတဲ့အချိန်ကြမှခုနပြောတဲ့သဘောပေါက်ဝင်ကာကွယ်ရမယ်အချက်လက်တွေ EIA report တွေ EIB report တွေကိုလုပ်ရမယ
်တပ်ထုတ်တူဖော်မှုကြောင့်ပဝန်ချင်းကိုဘယ်လောက်ရိုက်ခတ်မှုရှိမယ်ဝင်းချင်မပြည့်စည်အောင်ဘယ်လို season ထိမ့်သိမ့်မယ်ဆိုတာကိုတင်ပြတယ်ဒီ EIA EMP အစင်ခန်းစာတွေထုတ်တဲ့အဆင့်ဟာတတ္တုမိုင်းတစ်ခုဖြစ်လာစေမယ်နောက်ဆုံးအဆင့်ဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့ဒီအစင်ခန်းစာတွေကိုအရင်တင်ခိုင်းနေတာတွေ့ရတယ်လို့ပြောပါတယ
်အခုကကြောင်းမြန်ပေါ့နော်ကျဥ်ကအရင်ကကျမအရင်လားမသိလုံငန်းမစခင်စာရွက်ပေါ်မှာရေးတဲ့စောက်ဝင်းကျင်ကာကွယ်ရေး EMP ရုပ်ဘာလို့ဆိုတာဒါစောသေးတယ်အဲ့ပေါ်မှာပဲလုတ်ပိုင်ခွင့်တစ်ခုအနေနဲ့ဘယ်လိုလဲအတက်ကိုကြားစစ်ကြည့်အားကြီးဖြစ်နေတယ်ဘာမှမဟုတ်ပဲနဲ့ဒီလိုလားမြေပုံရေးဆွဲတဲ့စံတတိုင်းတာတာနဲ့တင်ပဝန်ကြီးဒီလိုဖြစ်ပြတဲ့ဆိုရင်ပြီးတော့ဘလူလားတဲ့ကုန်ကြစိတ်တွေနဲ့အချိန်တက်ကြတဲ့ပဝန်ကြီးသူတည်တဲ့စာရန်တွေစာရွက်ပေါ်မှာပြုစုနေတာကြီးဒါလည်းလွန်ဖတဲ့အချက်တစ်ချက်ကြီးကျွန်တော်တိတိကျကျကျွန်တော်ပြောလိုပါတယ်ပတ်တုတစ်ခုခုအစဉ်ကအဝေးချနေတယ်တကြီးဗမာနိုင်ငံတနိုင်ငံမှာလည်းပတ်တုထုတ်လုပ်တဲ့ဒီဧရိယာကြီးဗမာတနိုင်ငံလုံးရဲ့ပိုင်နဲ့ဒီဧရိယာစုစုပေါင်းရဲ့အတမလေးဂျာဟင်လုံးပဲရှိပါတယ်ဒါကိုစနစ်ကြပြန်တော့ရပါတယ်ပြန်ပြန်ထင်းရပါတယ်နေရာတိုင်းလည်းမပြည့်စည်ပါဘူးပြည့်စည်မှဆိုလို့သူကင်ကာကွယ်ရင်းနဲ့တရားဝင်လုပ်တဲ့အခက်အခဲကြီးကြံ့ကြတဲ့အခါမှာတရားဝင်လုပ်တာတွေကပို့ပြီးတော့မြန်ဆန်လာပြီးတော့တရားဝင်လုပ်တာတွေများလာရင်းနဲ့ပဲပြည့်စည်မှကြောက်လို့တရားဝင်လုပ်ငန်းတွေပို့ကြံ့ကြတဲ့ကြံ့ကြလေးတရားဝင်လုပ်ငန်းတွေပို့များစေများလာရင်တရားဝင်လုပ်ငန်းတွေကြောင့်ခုနပြောတဲ့တကယ်တမ်းတူးတဲ့အခါကျပြည့်စည်လာပြီးတော့ထိတ်ထိတ်ငွဲ့လူတွေကလည်းမရှိပါဘူး
မြန်မာနိုင်ငံကသွားလာရခက်ခဲတဲ့ဝေးလံခေါင်းတီးတဲ့ဒေသတွေမှာရှိတဲ့တပ်တူတိုက်တွေမှာတွေ့ရတတ်တာကဗဟုသုတတိတ်မရှိသေးတဲ့ဒေသခံတွေကိုအဖွဲ့အစည်းတချို့ကလှည့်ပြားတာမျိုးလို့ပြောပါတယ်
။ဒီကတော့အားနည်းတဲ့ဒေသခံတွေကိုဒီမျိုးစုံနဲ့စီးရစာပဲပြောပြောအကြပ်ပဲအဖွဲ့အစည်းပဲဆိုးဆိုးဒီလူတွေကဟိုတရားဝင်မှမသိတရားဝင်မှမသိပဲနဲ့ရောဒီယာမှာဆိုလူသားချင်းရင်ကားတစ်စီးထူလိုက်တာနဲ့အဲ့ဒီဘက်ကျေးဇူးရှင်ဘက်ကြီးဖြစ်ပြီးတော့တရားဝင်တူးနေတယ်အဲ့ဒီဘက်ကရွာသားတွေပုဂ္ဂိုလ်နဲ့ကြုံပြီးတော့တရားဝင်လာတဲ့အဖွဲ့တွေကိုတရားဝင်အောင်တောက်ကခိုင်းနေဆန္ဒပြခိုင်းနေတာအဲ့တရားမလုပ်တဲ့လူတွေကတရားဝင်ချင်းပြီးတော့တရားဝင်လုပ်ပြီးတော့စနစ်ကြလုပ်မဲ့ပညာရှင်ရှိတဲ့အဖွဲ့တွေကဝင်လို့မရတော့ဒီလိုခြေကအမှုစုကအားနည်းတဲ့ပြည်သူတွေကိုလည်းတလွဲချိန်တွဲအောင်လို့တရားတွေခေါ်ဒီအကျိုးစီးပွားကိုရှေ့တန်းတင်တဲ့အဖွဲ့အစည်းတွေကလည်းမြန်မာနိုင်ငံမှာညှတဲ့ညားလာတာကိုလည်းပြန်လဲသုံးသပ်ကြမှတ်ဖို့လိုလိမ့်မယ
်ဒါအပြင်တတူတူဖို့ခွင့်အတွက်တက်တန်းတူရမှာနှစ်ဆက်ဆက်အခွန်တွေဆောင်ပြီးစနစ်တကျလုပ်နေတဲ့တက်တူတွင်တွေအတွက်လွယ်ကူအောင်လုပ်ပေးသင့်ပါတယ်
။ဒါရီအောင်ကလွယ်တကူတက္ကန်တူပေးရမယ်။တက်တူတကူဆိုအနည်းဆုံးအနည်းအစိတ်50ပေးရမှာ။9နှစ်9နှစ်ဇာတ်ရန်တူတယ်ဆိုတာတစ်ခါတစ်ခါတူလိုက်ရင်အောက်စီလူတန်းစားရည်ရဲ့နားလျော်လိုက်ပြောရတယ်ဆိုတဲ့အစီအမဟုတ်ဘူး။ဒီကိုပလီစီဝေးကြီးတောင်းတင်းကသူထုတ်လို့တဲ့ကာလမှာလည်းမြေစစ်တွေပန်းကလာအထွတ်တဲ့တက်တူလည်းအချိုးကျအစိုးရကိုပေးသလားအခွန်တွေဆောင်သလားအဝင်ကြီးတွေကအားနဲ့အောင်ဒီဘလူကာကွယ်မထိကြရဘလူကာကွယ်ထားတယ်ဘလူသိသိထားတယ်ရကျိုးရကျိုးလေးဒီဘာတွေလုပ်ကြလဲဆိုတော့အိုက်တာရဲ့ပြည်သားနဲ့တိုက်တာရရှိပြီးသားပဲ တော့အတွေ့အကြုံဆက်လက်လုပ်နိုင်အောင်ပြေးဖို့လိုတယ်။ပေါင်းနံများစွာအစိုးရရှိတဲ့ကမ္ဘာကျော်မိုင်းညာကိုပြည့်စည်သွားပြီ။ဘာလို့လဲဆိုတော့တရားဝင်ထုတ်ပြန်သူတွေကိုဆက်ခဲအောင်လုပ်လိုက်တာဖြစ်တယ်
။တတ်တူကဏ္ဍဟာမြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်တိတ်ကိုအရေးပါတာကြောင့်တီးခြားဝန်ကြီးဌာနတစ်ခုထားပြီးထိန်းချုပ်တင်တယ်လို့လည်းမြင်ပါတယ်။
တတုကနာကြီးမြန်မာနိုင်ငံမှာအရေးကြီးပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကသဘောထားသဘောဝါချင်းအခြေခံချင်းမတူသောဥပမာစစ်တော်လုပ်ငန်းနဲ့စတ်ထုလုပ်ငန်းဒီနေပေါ်မြေအောက်တွေကကွာပါတယ်။ဘဝချင်းမတူပါဘူး။တစ်ခေတ်ကကမနေချာမှာလေဒီကနာတခုတည်းဘူပေါ်ဖွဲ့ထားတယ် Ministry of Natural Resources and Environmental Conservation သဘောတရားစာသားနဲ့ပဝန်ကြီးတိတိကျကျကိုကြီးခဏဆိုမနေချာမှာဖွဲ့တယ်။အခုသူကတစ်ကစောင်းလိုက်ပါတယ်။သူက Land Water and Mineral Resources Ministry ဘယ်လိုတိုက်တယ်ဒီကြီးရတဲ့တန်သာတာတွေမှာပါတဲ့အတွက်ဒီကိစ္စတွေမှာအလုံး land department ကို water department ကို mineral တွေအလုံးမှာအကုန်လုံးပေါင်းတဲ့ဝန်ကြီးဌာနတစ်ခုအဲ့တော့ငွေကပေါင်းထားတဲ့ environmental conservation ကိုလည်းတပွားပေါင်းခြင်းကာကွယ်ထိန်းသိမ်းရေးဆိုဝန်ကြီးဌာနကပြောက်သွားလဲဆိုတော့ climate change and environmental ဝန်ကြီးဌာနအနေနဲ့ကြီးပြောက်ထားလိုက်တယ်ဒါလေးတွေကိုလည်းကြည့်ပြီးဥပမာယူဖို့လိုပါတယ်ကျွန်တော်တို့ကအထုအသိအနေနဲ့ကျွန်တော်တို့တွေ့ရှိကြလေးတွေကိုအကြမ်းင်းတင်ပြတာဖြစ်ပါတယ်အတူကနာသို့တဲ့ဒီမတို့တဲ့ကပတ်တူသုံးရက်ကျောင်းနဲ့တောင်းရှိတယ်ဒီလိုပဲဖော်ထုတ်တဲ့သူတွေဘဝကလည်းရင်းဆွဲတဲ့သူတွေတော့ဒီဘာကံပေါ်တဲ့ဌာနမှာလည်းတောင်းရှိအင်ဂျာကြီးမလို့အဲ့ဒါအားလုံးကပေါင်းတောင်းရှိ
မြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးရလွင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။ဒေါက်ကင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ရအထုတ်လွှင့်ပြီးသမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOE မှာတည်တခြင်းတောင်းညင်တယ်ဆိုရင်တော့email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ညနေပိုင်း6နာရီခွဲကနေ990ထုတ်လွှင့်မဲ့အစီအစဉ်လေးကိုလိုင်းဒိုမီတာ71925တို့မှာဖမ်းယူနိုင်ပါမယ်။အခုတော့ကြာနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုကျော်အောင်လွင်ကပြောပြမှာဖြစ်ပါတယ
်။ဆီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်ပြီးတော့ထွက်ခွာဖို့အသင့်ပြင်နေတယ်ဆိုပေမဲ့လည်းအမေရိကန်စစ်ဘက်အရာရှိတွေအနေနဲ့ဆီးရီးယားမှာအခြေအနေတွေပြောင်းလဲမရှိအောင်သတိထားနေကြပါတယ်။ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းကမန်ဘေ့ဆိုတဲ့မြို့ကိုဆီးရီးယားစစ်တပ်ဖွဲ့တွေကပြန်ပြီးတော့ထိန်းချုပ်လိုက်တယ်လို့မနေ့တုန်းကကြေညာခဲ့တာဟာမဟုတ်မှန်ဘူးလို့အမေရိကန်ဘက်ကညင်းပါတယ်။မန်ဘေ့မြို့ပြင်ဘက်မှာအခြေစိုက်နေတဲ့ဒါဇင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေဟာလည်းနေရာရွှေ့ပြောင်းမှုတွေမရှိဘူးလို့အမေရိကန်ကာကွယ်ရေးအရာရှိတူက VOE ကိုပြောပါတယ်။အမေရိကန်တပ်ဖွဲ့အနေနဲ့လုံခြုံမှုရှိဖို့နဲ့ဆီးရီးယားကနေစနစ်တကျပြန်လည်ထွက်ခွာဖို့ကိုပဲအောင်းဆိုင်ထားတယ်လို့ဆိုပါတယ်။မက္ကဆီကိုနဲ့အမေရိကန်ကြားမှာတဒိုင်းခတ်ဖို့အသုံးစရိတ်ကိုလွှတ်တော်ကမပေးဘူးဆိုလို့ရှိရင်မက္ကဆီကိုနဲ့အမေရိကန်နယ်စပ်တစ်လျှောက်လုံးပိတ်ပစ်ပြီးတော့ Honduras, Guatemala နဲ့ El Salvador နိုင်ငံတွေအတွက်အမေရိကန်ကပေးနေတဲ့ထောက်ပံ့ရေးအကူအညီတွေကိုဖျက်တော့ပြစ်မယ်လို့အမေရိကန်သမ္မတ Donald Trump ကမနေ့တုန်းကပဲ Twitter ကနေတဆင့်ချိန်ချောက်ရေးသားလိုက်ပါတယ်။သမ္မတနဲ့ Democrat လွှတ်တော်မှတ်တွေကြားအဆင်မပြေတာကြောင့်အစိုးရရန်ရရတွေရက်တန်လာတာတပတ်ရှိတော့ပါပြီ။အခုလာမဲ့တနင်္ဂနွေနေ့မှာကျင်းပမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲဟာအကြမ်းဖက်မှုကင်းစင်ပြီးတော့ဆက်ဖက်မှုမရှိတဲ့ငြင်းချမ်းပြီးတော့အလုံးပေါုံနဲ့ဖြောင့်မှန်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုလားတဲ့အကြောင်းကလပ်သမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂွန်တရက်စ်ကကြော်သပရင်းနေ့တုန်းကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲနီးလာနေတဲ့အတက်ခံပါတီဝင်တွေဖန်ခံရတဲ့ရေးတွက်ကလည်းတော်တော်များများရှိလာနေတာပါ။ကမ္ဘာနိုင်ငံတော်တော်များများမှာဖြစ်ပွားနေတဲ့လက်နက်ကင်ပြိပက္ခတွေအတွင်းရက်ဆက်ကြမ်းပစ်ချုပ်မှုတွေရဲ့ဒဏ်ကိုခံရတဲ့ကလေးငယ်ရေးတွက်ဟာအခု2018ခုနှစ်အတွင်းတိတိတသာတိုးလာနေတယ်လို့ UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရဲ့မှူးဝင်ကပြောပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံကကလေးငယ်တွေလည်းပါဝင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာကလေးငယ်တွေထောင်ထဲချတဲ့ရိုဟင်ဂျာကလေးငယ်တွေကို UNICEF ဘက်ကလည်းဒီစိတ်ကျန်းမာရေးဆိုင်ရာကိစ္စတွေကူညီခဲ့တယ်လို့ဆိုပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုအခုကြောင်းလင်းပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမအီတန်စင်ဖြစ်ပြီးအတန်းပိုင်းဆိုင်ရာအင်ဂျင်နီယာတော့ Kelvin Fowler ဖြစ်ပါတယ် VOA American တန်ရဲ့မနက်ပိုင်းစနေနေ့အစီအစဉ်တွေကိုလိုင်းနိုမီတာ3040 48နဲ့လိုင်းလမ်းမီတာ190တို့ကနေတင်ဆက်ခဲ့တာပါသောရရှိများနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.